to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2018ခုနှစ်ဇွန်လ30ရက်စနေနေ့ညဖက်9:00နာရီ20:00အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတည်းထုတ်လွှင့်နေပါပြီ။ဒိုင်းတိုမီတာ24 25 32နဲ့51တို့ကနေတည်းရဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနင်္ဂလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုမတ်ဆွန်မွန်နဲ့တူညီညာပေးသွားမှာပါ။သမရဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်ပြီးတော့ဒီပေါ်ကိုစန့်ကျင်သူတွေကဒီကနေ့မှကန့်ကွက်ဆန္ဒပြဖို့ရှိနေပါတယ်။နောက်ဒီအာဖဂန်အစိုးရဘက်ကတာလီဘန်တွေနဲ့ပြည်ကရဆက်ထားမှုကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းအာဖဂန်သမရကကြေညာလိုက်ပါတယ်။ဒီလိုထိတ်ကဲရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလောင်ရေ
။ကောင်းပါပြီရှင်။အခွန်စည်းမျဉ်းတစ်ကြောင်အမေရိကန်ကကားလုပ်ငန်း၊ကုန်ထုတ်လုပ်ငန်းနဲ့နေပညာကဏ္ဍတွေမှာရက်ခတ်လာနိုင်တဲ့အလားအလာတွေရှိနေတဲ့အတွက်လုပ်ငန်းရှင်တွေကြိုတင်ပြင်ဆင်နေတဲ့သတင်းမှကြားမှာကတော့
Harley Davidson, please build those beautiful motorcycles in the USA, please, okay?
American သမ္မတ Donald Trump ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာမကြသေးခင်ရက်တွေတော့ကတိတိတသာတက်သွားခဲ့တဲ့ American Dollar နဲ့ကျပ်ငွေလဲနှုန်းဟာလက်ရှိဈေးပြန်ချလာပါတယ်ဒီလိုအခြေအနေနဲ့တူမြန်မာတခွင်အပတ်စဉ်ကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့တိုင်လေးလိုင်းရွှေနေခန်းကိုကြားကြမှာပါအခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကောင်းအောင်နဲ့မဆူမွန်တို့ကပြောပြပေးကြပါအောင်ရှင်
တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုလုံးဝလက်တက်မခံတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုတွင်းယာနဲ့ချီတဲ့မြို့ကြီးတွေမှာကန့်ကွက်ဆန္ဒပြဖို့ဒီလူမှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့စီရင်လှုံ့ဆော်သူတွေကစီစဉ်နေပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းအမျိုးသမီးတွေရဲ့အခွင့်အရေးတောင်းဆိုလှုံ့ဆော်မှု Women March ကိုစီစဉ်ခဲ့တဲ့အဖွဲ့အပါဝင်ပြည်သူ့အခွင့်အရေးလှုံ့ဆော်သူတွေကနိုင်ငံတော်ဝန်လူတွေတိုင်းနဲ့ချီပါဝင်နိုင်တဲ့ဆန္ဒပြပွဲပေါင်း600ကျော်လောက်ကျင်းပနိုင်ဖို့ဆောင်ရွက်နေပါတယ်အမေရိကန်မက္ကဆီကိုနေဆက်ကနေတရားမဝင်ဝင်ရောက်လာတဲ့မိသားစုတွေကမိဘတွေနဲ့သူတို့သားသမီးတွေကိုတီးကြစီခွဲထိန်းသိမ်းချုပ်နှောင်ဖို့ထရမ့်အစိုးရအဖွဲ့ရဲ့ကနဦးပိုင်းကအမိန့်ပေးစီခိုင်းမှုပေါ်ဆန့်ကျင်တဲ့မိခင်တွေစီကအခိုင်အမာထောက်ခံမှုကိုလက်ခံရရှိထားကြောင်းဆန္ဒပြပွဲစီစဉ်သူတွေကပြောကြားပြီးအော်ရီဂွန်ပြည်နယ်ပို့လမ်းမြို့မှာဒီကနေ့ဆန္ဒပြဖို့စီစဉ်ထားတယ်လို့ဆိုပါတယ်ဒါအပြင်အဓိကမြို့ကြီးတွေဖြစ်တဲ့ Washington, Los Angeles နဲ့ New York အပြင်အနောက်အလယ်ပိုင်းဒေသကအပလာချီယာလိုမြို့ကလေးတွေမှာလည်းဆန္ဒပြသွားကြမှာပါမိသားစုဝင်တွေဟာအတူတကွရှိနေတဲ့ဆိုတဲ့တောင်းဆိုချက်နဲ့ကျင်းပတဲ့ဒီကနေ့ဆန္ဒပြပွဲတွေကို American လူခွေလူရှာမှုအဖွဲ့ဖြစ်တဲ့ ACLU နဲ့ Move On အဖွဲ့တွေလို့အဖွဲ့အစည်းကြီးတွေကရမုံငွေထည့်ဝင်ထောက်ပံ့ပေးထားတာပါ Trump ကနောက်ပိုင်းမှာမိဘနဲ့သူတို့သားသမီးတွေအတူတကွထားရှိဖို့ပြောင်းလဲညွှန်ကြားခဲ့ပေမဲ့အခုချိန်ထိကလေး2000လောက်ဟာဆက်ထိန်းသိမ်းခံရပြီးထင်းထင်းခံထားတဲ့ဒီတရားမဝင်ဝင်ရောက်လာသူမိဘတွေကလည်းသူတို့ကလေးတွေဘာမှရှိမလဲဆိုတာကိုမသိရှိကြောင်းပြောပါရယ် ICE လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနကိုဖျက်သိမ်းဖို့ဒီမိုကရက်တစ်ကဖိအားပေးနေတဲ့အချိန်မှာပဲ ICE အဖွဲ့ဟာရာဇဝတ်မှုကျူးလွန်နေရွှေပြောင်းဝင်ရောက်သူတွေအရေးကံတွေရမှာထိရောက်တယ်ဆိုပြီးတော့ Trump က Twitter မှာဒီကနေ့ရေးသားခဲ့ပါရယ်ခင်ဗျာ
ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေပြီးတော့အမေရိကန်ပြည်ထောင်စုချက်ချင်းကြီးထွက်ဖို့အစီအစဉ်မရှိသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ် WTO ဟာကျွန်တော်တို့အပေါ်တိတ်ကိုဆူဆူဝါဝါပြုတ်မှုလှုပ်ဆောင်နေတဲ့အကြောင်းကိုတော့ Maryland ပြည်နယ်ကနေ New Jersey ပြည်နယ်အသွား Edford One လေးရင်ပေါ်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်သမ္မတထရမ့်ဟာ EU ဥရောပသမဂ္ဂစီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 မြောက်အတလန္တိတ်စာချုပ်အဖွဲ့ NATO ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO တို့နဲ့ပူးပေါင်းဆောင်ရွက်ရေးအစားပို့ပြီးတော့မှထိတိုက်တွေ့ဖို့ရည်ရွယ်ထားဖို့ရတာနဲ့အမျှအခုလိုပြောဆိုလာတာပါအခုလအစောပိုင်းတုန်းကလည်းကနေဒါနိုင်ငံမှာကျင်းပတဲ့ဆက်မှုထိပ်သီးနိုင်ငံများအဖွဲ့ G7 အစည်းအဝေးမှာထရန့်ဟာအမေရိကန်ရဲ့ရင်းနှီးတဲ့မဟာမိတ်တွေနဲ့အဆင်မပြေဖြစ်ခဲ့သလို2014ခုနှစ်တုန်းကယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုသိမ်းယူခဲ့တာကြောင့် G7 အဖွဲ့ဝင်ဖြစ်ကနေရပ်ဆိုင်းခဲ့တဲ့ရုရှားနိုင်ငံကိုပြန်လည်လက်ခံဖို့တိုက်တွန်းခဲ့ပါတယ်ဒါအပြင်နေတိုးမြောက်အတလန္တိတ်စာချုပ်အဖွဲ့ကြီးဟာ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ဘက်နိုင်ငံများအဖွဲ့လိုပဲအမေရိကန်အတွက်နင်နာနေကြောင်းပြောဆိုခဲ့တယ်လို့အင်တာနက်သတင်းစာမျက်နှာမှာဖော်ပြပါတယ်။ဂျာမနီပြင်သစ်စပိန်နိုင်ငံတို့အနေနဲ့လည်းမဟာမိတ်တွေကိုကာကွယ်ဖို့ငွေကြေးပို့စိုက်ထုတ်သုံးဆွဲဖို့လိုပြီးသူတို့ဟာအမေရိကန်ပြည်ထောင်စုအပေါ်မတရားလုပ်နေကြတယ်လို့ Air Force One လေးမော်မှာပြောခဲ့ပါတယ်။ NATO အဖွဲ့နှစ်ပတ်လည်ထိပ်သီးစည်းဝေးတက်ဖို့အတွက်ဥရောပကိုသမရထွက်သွားမှာဖြစ်ပြီးအဲ့ဒီနောက်ဗြိတိန်ဝန်ကြီးချုပ် Theresa May နဲ့ဗြိတိန်မှာတီးခြားတွေ့ဆုံမှာဖြစ်ပါတယ်။ရုရှားသမ္မတ Vladimir Putin နဲ့လည်း Finland နိုင်ငံ Helsinki မြို့တော်မှာတွေ့ဆုံဖို့ရှိပါတယ်ရှင်
အာဖဂန်ဆိုရဘက်ကတာလီဘန်တွေနဲ့ပြည်ကရဆက်ထားမှုကိုအဆုံးသတ်လိုက်ပြီးဖြစ်ကြောင်းအာဖဂန်သမ္မတအာရှရက်ဂါနီကပြောလိုက်ပါတယ် အပြစ်ခတ်ရဲ့စစ်ထားမှုကိုဆုံးသတ်လိုက်ပြီးဖြစ်တာကြောင့်အာဖဂန်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့စစ်စင်ရေးတွေပြန်စတင်နိုင်ပြီလို့သမရကဒီကနေ့စနေနေ့မှာပြောလိုက်တာပါ။တာလီဘန်တွေအနေနဲ့လူတွေဆက်တက်နေမလား။ဒါမှမဟုတ်ရင်ငြိမ်းချမ်းရေးလမ်းစဉ်ကိုလိုက်မလားဆိုတာသူတို့အပေါ်မှာသာမူတည်တယ်လို့သမရဂါနီကပြောပါတယ်။အခုလာဇမ်ဘိုင်းကကြောက်တဲ့မွတ်စလင်တွေရဲ့သုံးရက်တာ Eid al-Fitr အပွဲတော်အတွက်ယာယီပိခတ်ရစက်ထားတာကိုတာလီဘန်တွေဘက်ကအဆုံးသတ်လက်ပြီးတဲ့နောက်နိုင်ငံတော်ကအာဖဂန်တပ်ဖွဲ့ဝင်တွေတော်များများသူတို့လက်ချက်နဲ့တည်ဆုံခဲ့ပါတယ်။အပွဲတော်အတွက်အာဖဂန်ဆိုရဘက်ကအပိခတ်ရစက်ပြီးတဲ့နောက်သဘုံတွေဘက်ကလည်းအပိခတ်ရစက်ခဲ့သလိုဒီနောက်မှာအဆိုရဘက်ကနောက်ထပ်ရက်တိုးပြီးတော့ဆယ်ရက်ကြာအပိခတ်ရစက်ထားမှုတွေကိုဒီကနေ့အဆုံးသတ်လိုက်တာပါ။တာလီဘန်တွေအနေနဲ့အပိခတ်ရစက်ထားမှုကိုဆက်လက်ထိန်းသိမ်းထားပြီးတာလီဘန်ခေါင်းဆောင်ဟီပါချူလာအခွန်ဇာတာနဲ့သူတွေ့ဆုံခြင်းတဲ့နေရာမှာတွေ့ဆုံပြီးတော့ငင်းငင်းရဲ့အတွက်ဆွေးနွေးကြဖို့သူ့ဘက်ကအစဉ်နေမယ်လို့မစ္စတာဂန်နီကဗိုလ်တော်ဦးနေမှာပြောထားတာပါ။ဒါပေမဲ့လည်းအာဖဂန်ဆိုရဟာအမေရိကန်ကျိုးဆွေးရကနေတဲ့ရုပ်သေးဆိုရဖြစ်တယ်ဆိုပြီးတဘုံတွေဘက်ကဒီကလန်းချက်ကိုပယ်ချခဲ့တယ်လို့အမေရိကန်နဲ့ပဲတိုက်ရိုက်ဆွေးနွေးမယ်လို့တောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုမှုကိုအမေရိကန်ဘက်ကပယ်ချထားပြီးငင်းငင်းရဲ့လုပ်ငန်းစဉ်ဟာအာဖဂန်ပြည်ရင်းရေးပဲဖြစ်တယ်လို့ခိုင်မာပြောဆိုထားပါတယ်ခင်ဗျာ။
ကာဇာကမ်းမြောင်ဒေသတောင်ပိုင်းနေဆက်တခြားပါလက်စတိုင်းနဲ့အစ္စရေးတပ်ဖွဲ့ဝင်တွေကြားတောက်ကြနေတုန်းကအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့တာမှာတော့အစ္စရေးဘက်ကပြစ်ခတ်မှုကြောင့်လူနှစ်ယောက်သေဆုံးခဲ့တယ်လို့ကာဇာဒေသကျန်းမာရေးဝန်ကြီးနဲ့ကာဇာမှာရှိတဲ့ဆေးဝါးနန်းတွေကပြောပါတယ်ခန်ယူနစ်မြို့အနီးမှာရှိတဲ့အသက်33နှစ်အရွယ်ယောက်ျားလေးတယောက်ခေါင်းကိုထိမှန်ပြီးသေဆုံးခဲ့တာဖြစ်ပြီးတော့နောက်တစ်ဦးကတော့အသက်24နှစ်အရွယ်အမျိုးသားဖြစ်ပြီးရာဖတ်မြို့အနီးမှာပြစ်ဒဏ်ခံရတာလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်တောက်ကြနေကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွေ့လူပေါင်း130ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းလဲဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အစ္စရေးစစ်ဘက်ကတော့ပါလက်စတိုင်းထောင်ပေါင်းများစွာဟာတောက်ကြနေကအကြမ်းဖက်ဆန္ဒပြပွဲတွေမှာပါဝင်ပြီးတော့အကြမ်းဖက်လုပ်ရက်တွေအတော်များများကျူးလွန်နေကြောင်းပြောပါတယ်ဆန္ဒပြသူတွေဘက်ကတော့အစ္စရေးစစ်သားတွေကိုလက်ပစ်ပုံးနဲ့ပစ်ခဲ့တယ်လို့နေဆက်ကိုချိုးဖျက်ဖို့ပါလက်စတိုင်းတွေကစ조사ခဲ့တာမှာတော့အစ္စရေးတပ်ဖွဲ့တွေကခုခံဟန်တားခဲ့ကြတဲ့အကြောင်းအစ္စရေးစစ်ဘက်ကထုတ်ပြန်ထားပါတယ်အကြမ်းဖက်ဆန္ဒပြသူတွေကိုတုံ့ပြန်တဲ့အနေနဲ့အဓိကရုံးနေနေနီလန်းအများပြသုံးခဲ့ရပြီးတော့အဲ့ဒီနီလန်းတွေနဲ့ဒီမလုံလောက်တဲ့နေရာတွေမှာတော့တနက်နဲ့ပြစ်ခတ်နှိမ်နှင်းခဲ့တာတွေရှိခဲ့ကြောင်းလဲစစ်ဖက်ကြီးများချက်မှာဖော်ပြထားပါတယ်ရှင
်ဗီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရခြင
်းဒီနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာထိုင်းနိုင်ငံမှာလူငယ်ဘောလုံးအသင်းဝင်12ဦးနဲ့သူတို့နီးပြတ်တူဝင်ရောက်သွားတဲ့လိုင်းကိုအတွင်းဘက်ပိုင်းမှာရင်းကုန်သမားတွေဟာဒီကနေ့ဆက်လက်ရှာဖွေနေပါရလူငယ်တဲ့သတင်းပတ်ကုန်ပိုင်းကထမ်လွန်ဂူတွင်ဝင်ရောက်သွားတဲ့နီးပြပါဝင်အသက်17နှစ်ကနေ16နှစ်အတွင်းလူငယ်တွေနဲ့အခုထိအဆက်အသွယ်မရသေးသလိုလှိုင်းကူအတွင်းမိုးရေတွေဝင်ရောက်နေတာကြောင့်ရှာဖွေဖို့လည်းအခက်တွေ့နေတာပါအခုခါမှာတော့ American Navy Seal အထူးတပ်ဖွဲ့ဝင်တွေဟာဂူအတွင်းမိုက်တော်နဲ့တဲကဒီလူငယ်တွေရှိမယ်လို့ယူဆထားတဲ့ထီပုံတန်းလှိုင်းကူလမ်းကြောင်းအနီးရောက်ဖို့နှစ်မိုင်လောက်သာလိုတော့တယ်လို့ချင်းရိုင်းခရိုင်အုပ်ချုပ်ရေးမှူးနရန်ဆက်အော်ဆိုတာနာခွန်ကပြောပါတယ်အခုခါမိုးရာသီကာလဖြစ်တာကြောင့်မိုးစက်တိုက်ရွာသွန်းနေပေမဲ့မြန်မာလောက်နေဆက်နဲ့နီးတဲ့အဲ့ဒီဝင်းကဘာလှိုင်းကူတဲ့ရေတွေကိုရေဆုပ်ဆက်ဒါဇင်နဲ့ချီအုံပြူပြီးဆုတ်ထုတ်နေရကြောင်းရေကြာဆင်းသွားပြီးတော့အခုလိုဝင်ရောက်နိုင်ခဲ့တာပါအခုသတင်းပတ်ထဲအဲ့ဒီနေရာကိုရင်ကုန်ရှာဖွေရေးသမားတွေရောက်ခဲ့ပေမဲ့ဂူရဲစီဝင်လာတဲ့ရေတွေကြောင့်နောက်ကျောင်းပြန်လည်ခဲ့ရပါတယ်ခုနှစ်ရက်မြောက်ဆက်လက်ရှာဖွေနေရင်အားလုံးရဲ့စိုးရိမ်မှုကတော့အဲ့ဒီဂူရဲမှာမီးအလင်းရောင်နဲ့စားစရာမရှိတာပါ။ကြောက်ကြူကြောက်ကြားကချက်ဆင်းလာတဲ့ရေဒါမှမဟုတ်ဝင်ပေါက်ကနေစီးဆင်းလာတဲ့ရေတွေကိုဒီဂူရဲကလူငယ်တွေကတောက်လို့ရပေမဲ့ဒီရေတွေဟာအနီးနားကလေယာဉ်တွေကိုဖျက်ပြီးတော့စီးဆင်းလာတာကြောင့်ယောဂါပိုးတွေဓာတုဓာတ်တွေပါလာနိုင်တာကိုပညာရှင်တွေကသတိပေးထားပါတယ်။လူငယ်တွေဟာအားကစားသမားတွေဖြစ်တာကြောင့်တလားကျော်လောက်အသားလေးနေနိုင်ပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုကတော့ရှိမှဖြစ်ကြောင်းထောက်ပြပါရတယ်။ထိုင်းနိုင်ငံချင်းရိုင်းခရိုင်နယ်ကအရှိန်9မိုင်လောက်ရှိတဲ့ဒီကဘာလက်ခီးသွားတွေလက်ပတ်လေးရှိတဲ့မြောက်ကြောက်လှိုင်ကူအတွင်းကိုလူငယ်ဘောလုံးသမားအဖွဲ့ဝင်တွေလူငယ်တဲ့တရင်ပတ်စနေနေ့ညနေပိုင်းကလေးကဝင်ရောက်လက်ပတ်ရာကနေပြန်ထွက်မလာနိုင်တဲ့ပျောက်ဆုံးနေတာပါခင်ဗျာ
တရုတ်နိုင်ငံအလဲပိုင်းကအဝေးပြေးကားလမ်းမကြီးတစ်ခုပေါ်မှာကုန်တင်ကားတစ်စီးနဲ့ခီးတဲ့တင်ဘတ်ကားတစ်စီးခေါင်းညှိဆိုင်ပြီးတော့တိုက်မိတာမှာတော့သေဆုံးသူဟာ18ဦးထိရှိပြီးနောက်ထပ်14ဦးကထိခိုက်ဒဏ်ရာရတယ်ရထားတယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်ဘယ်ဂျင်းမြို့တော်ရဲ့တောင်ပတ်ဟူနန်ပြည်နယ်မှာမနေ့တောက်ကြနေ့ညနေပိုင်းကဒီယင်တိုက်မှုဖြစ်ခဲ့တာပါရုပ်သံတွေထဲမှာပြနေတာကတော့မိုးရေနဲ့ချောနေတဲ့အဝေးပြေးလမ်းမပေါ်မှာကားနှစ်စီးလုံးဟာပြင်းပြင်းထန်ထန်ထိခိုက်ပျက်စီးနေတာတွေ့ရပါတယ်ကားတစ်စီးကတော့အလဲမှာပိုင်းချထားတဲ့စီးကိုကျော်ပြီးဝင်တိုက်ခဲ့ပုံရပါတယ်တရုတ်နိုင်ငံမှာအခုလိုပြင်းထန်တဲ့ယင်တိုက်မှုတွေဟာအများအပြားတော့အချိန်လွန်ပြီးမောင်းနေတာအန္တရာယ်ရှိတဲ့ကြော်တက်တာမျိုးတွေလောက်တာကားတွေကိုဘေးကင်းလုံခြုံမှုရှိအောင်ပုံမှန်ထိမ့်သိမ့်ပြုပြင်မှုအားနေတာနဲ့ကားသမားတွေပင်ပန်းလွန်းနေတာကြောင့်လည်းဖြစ်လေရှိပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်ဖြစ်ခဲ့တဲ့ယင်မတော်တဆမှုတွေအတွင်အခုဖြစ်ခဲ့တဲ့ယင်တိုက်မှုကတော့အဆိုးဝါးဆုံးဖြစ်ရတဲ့ကတခုဖြစ်ပါတယ်တရုတ်နိုင်ငံမှာယင်အသွာလာနဲ့ပတ်သက်ပြီးဘေးကင်းလုံခြုံမှုဆိုင်ရာတိုးတက်မှုအများပြားရှိလာနိုင်ပေမဲ့လည်းနေ့စဉ်ယင်တိုက်မတော်တဆမှုတွေကြောင့်သေဆုံးသူကတော့2,600လောက်ထိရှိနေဆဲဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်
။ငါးနှစ်ကြာပြည်တွင်းစစ်ဆုံးသက်ဖို့ကြိုးပမ်းအားထုတ်မှုအနေနဲ့တောင်ဆူရန်နိုင်ငံပြစ်ခတ်ရစေးရေးသဘောတူညီမှုတောက်ကြာနေညတကောင်ရံမှာစတင်ခဲ့ပါတယ်။သမရဆယ်ဗာကီယာနဲ့အတိုက်ခံကောင်းဆောင်ရီယက်မာချာတို့ဟာနှစ်နှစ်အတွင်းပထမဆုံးအခြေအနေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြပြီးတဲ့နောက်ထားဝစဉ်ပြစ်ခတ်ရစေးကြဖို့သဘောတူခဲ့ကြတာပါ။သူတို့နှစ်ဦးကြားဒီကနေ့စနေနေ့ထိနိုင်ငံရေးအရာသဘောတူညီမှုမရဘူးဆိုရင်တော့ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုနဲ့လက်နက်ရောင်းချတင်ပို့မှုရက်စက်ခရမဲ့အခြေအနေကိုရင်ဆိုင်ရမှာပါ။အရင်တုန်းကလည်းငင်းငင်းအတွက်သဘောတူညီခဲ့ကြပေမဲ့အချိန်ချင်းပြည့်ဝင်းခဲ့သလိုလွန်ခဲ့တဲ့ဒီဇင်ဘာလကအပြစ်ခက်ရက်စက်သဘောတူညီချက်ဟာလည်းနိုင်ငံပိုင်းသာခံခဲ့တာပါ။ဆူဒန်နိုင်ငံကလည်းလွတ်လပ်ရေးရပြီးနောက်နှစ်နှစ်ကြာပြည်တွင်းစစ်အတွင်းလူတွေတောင်းနဲ့ချီတည်ဆွန်ခဲ့တာကြောင့်1994ခုနှစ်ကရဝန္ဒါလူမျိုးရုံးတပ်ဖြတ်မှုကြီးဖြစ်ပွားပြီးကြတဲ့ကဆိုရင်ဒါဟာအာဖရိကမှာလူအသေးပြောက်အများဆုံးဖြစ်ပါတယ်ခင်ဗျာ။
ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့16သင်းရှုပ်ထွက်ပွဲစဉ်တွေဒီကနေ့စတင်နေကြပြီဖြစ်ပါတယ်။နာမည်ကြီးအသင်းတွေဖြစ်တဲ့ပြင်သစ်နဲ့အာဂျင်တီးနာအသင်းမှာတော့အခုဒီအတန်လှည့်နေတဲ့အချိန်မှာပဲအာဂျင်တီးနာကတကိုးရပါတယ်။ပွဲစတဲ့အချိန်မှာတော့ပြင်သစ်ဘက်ကဒီပြစ်ဒဏ်ဘောကိုတကိုးရထားပြီးတော့တကိုးနဲ့ရှင်ပြိုင်နေကြပြီဖြစ်ပါတယ်။ဥရုဂွေးနဲ့ပေါ်တူဂီအသင်းတို့ကလည်းရှင်ပြိုင်နေကြပါတယ်။ပြင်သစ်ကတော့အစောပိုင်းအုပ်စုပတ်လည်ပွဲတွေမှာနှစ်ပွဲနိုင်တစ်ပွဲတရေနဲ့အုပ်စုစီမှာ9မှတ်ရထားပြီးတော့အုပ်စုဘုံနေရာယူထားတာပါ။ဩစတြေးလျကို2-0နဲ့9ပီရူးကို2-0မရှိနဲ့ဒိမတ်ကိုတရေကစားထားတာဖြစ်ပါတယ်။အာဂျင်တီးနားအသင်းကတော့တပွဲနိုင်တပွဲရှုံးတပွဲတရေနဲ့အုပ်စုဒီမှာ4မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်။အာဂျင်တီးနားအသင်းဟာခရိုအေးရှားကို3-0မရှိနဲ့ရှုံးထားပြီးတော့အိုက်စ်လန်ကို2-0တရေနဲ့နိုင်ဂျီးရီးယားကို2-0နဲ့အနိုင်ရထားတာပါ။ဒီကနေ့အတွက်ဒုတိယပွဲစဉ်ကစားကြမယ့်ဥရုဂွေးအသင်းကတော့အုပ်စု A မှာ6မှတ်ရောက်ပြီးတော့ထိပ်ဆုံးကနေဦးဆောင်နေပါတယ်ရှင်။
ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကောင်းအောင်နဲ့မဆုံမလို့ကပြောပြပေးသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာထုတ်လွှင့်ချိန်နဲ့တပြေးညီတိုက်အနားဆင်သလို VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်းပါးတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှင်တရုတ်နိုင်ငံကတင်သွင်းနေတဲ့တမနီနဲ့အလူမီနီယံတွေအပေါ်အမေရိကန်ဘက်ကအခွန်တိုးကောက်မဲ့အစီအစဉ်စတင်ကျင့်သုံးဖို့ရပ်ပိုင်းလာလိုပါတော့တယ်။အခွန်စည်းမျဉ်းတဲ့ကြောင့်အမေရိကန်ကကားလုပ်ငန်း၊ကုန်ထုတ်လုပ်ငန်းနဲ့နည်းပညာကဏ္ဍတွေမှာရိုက်ခတ်လာနိုင်မယ့်အလားအလာတွေရှိနေတဲ့အတွက်လဲလုပ်ငန်းရှင်တွေကြိုတင်ပြင်ဆင်နေကြပါတယ်။အမေရိကန်နဲ့ကုန်သွယ်ဖက်တွေကြားတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းထောက် Elizabeth Shanef ရဲ့သတင်းဆောင်မကတော့ကောင်းလင်းကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်သူ Wisconsin ပြည်နယ်က Foxconn Electronic ပစ္စည်းစက်ရုံဖုံးပွဲခန်းနာမှာတော့သမ္မတ Donald Trump ကကုန်သွယ်ရေးတင်းမာမှုတွေရဲ့ရိုက်ကပ်မှုတွေကြုံရတဲ့အမေရိကန်လုပ်ငန်းတွေကိုသတင်းစကားပါခဲ့တာ
ပါ Harley Davidson please build those beautiful motorcycles in the USA please okay
ဥရောပကတည်ယူတဲ့သမီးနဲ့အလူမီနီယံတွေကိုခွန်နေတိုးကောက်ခဲ့တာကိုတုံ့ပြန်နေနေနဲ့ဥရောပသမဂ္ဂ EU ကအမေရိကန်ပစ္စည်းတွေကိုခွန်နေတိုးမြှင့်ထားတဲ့အတွက်အထိနာနေရတဲ့နမကျော်အမေရိကန်မော်တော်ဆိုင်ကယ်လုပ်ငန်းတစ်ခုဖြစ်တဲ့ Harley Davidson ဟာလုပ်ငန်းတွေကိုပြပမှာပြောင်းရွှေ့လုပ်ကိုင်နိုင်မယ်လို့သတင်းတွေထွက်နေတာကြောင့်ပြည်တွင်းမှာသာလုပ်ငန်းတွေလုပ်ဖို့သမ္မတ Trump ကတိုက်တွန်းလိုက်တာပါအမေရိကန်ကိုတင်ဆက်နေတဲ့သမီးနဲ့အလူမီနီယံတွေပေါ်အခွန်စည်းမျဉ်းတွေကိုသမ္မတ Trump အစိုးရကအဆိုပြုခဲ့ပြီးစတင်မကျင့်သုံးခင်မှာကလေးကကြေရက်ခဲ့တာပါကုန်သွယ်ရေးဆိုင်ရာမဟာဗျူဟာတစ်ချောင်းအမေရိကန်လုပ်ငန်းတစ်ချို့မှာနှိမ့်နာမှုတွေနဲ့စကြုံနေရပြီလို့လည်းဝါရှင်တန်ချေဆိုင် Peterson Institute for International Economics ကနိုင်ငံတကာစီးပွားရေးချမ်းကျင်သူ Jeffrey Scott ကပြောပါတယ
် And as the costs are continued over a period of time more and more US companies are either going to face a profit squeeze
အချိန်ကြာလာတာနဲ့အများကုန်ကြစည်တီတူလာပြီးအမျက်ဆုံးနေလာတဲ့အတွက်အလုပ်သမားတွေရှော့ရတာမျိုးကြုံရတဲ့အမေရိကန်ကုမ္ပဏီတွေပုံများလာပါလိမ့်မယ်။တချို့ဆိုရင်လည်းလုပ်ငန်းတွေရပ်တော့မဲ့အရေးအယံတွေပြနေပါပြီ
။အမေရိကန်လက်ထောက်ကွန်ထရေးကိုယ်စားလှယ်ဖြစ်တောင်းယူခဲ့ပူပြီးအခုက China Moon Strategies ကုမ္ပဏီမှာအတိုင်ပင်ခံဖြစ်ဆောင်နေတဲ့ Jeff Moon ကတော့တမင်းနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တွေတိုးမြင့်တဲ့ဆိုးရွားရဲ့အစီအစဉ်ဟာအပြောလွယ်သလောက်အလုပ်ခက်တယ်လို့ဆိုပါရယ်
။ There are hundreds of companies.that have requested exemptions to the Trump tariffs because these are the steel tariffs.
Trump ရဲ့တမန်နီသွင်းကုန်ကုန်စည်မင်းတွေကလည်းကင်းလွတ်ခွင့်တောင်းခံထားတဲ့ကုမ္ပဏီတွေရာနေချီရှိပါတယ်။တချို့လုပ်ငန်းတွေက Trump ရည်ရွယ်ထားသလိုတမန်နီအမျိုးအစားကိုတုံ့နေကြတာမဟုတ်တဲ့အတွက်သူတို့နဲ့စည်မင်းတွေကတကယ်လည်းသက်ဆိုင်မှုမရှိပါဘူး
။သွင်းကုန်ကုန်စည်မင်းတွေစတင်အသက်ဝင်မှုနိကလာနေချိန်မှာတော့ main ပြည်နယ်ကကြောက်ပစုံလက်ကားရောင်းဝယ်ရေးလုပ်ငန်းရှင် Stephanie Naru တို့လိုအမေရိကန်ကငွေစားလုပ်ငန်းတွေကလည်းအနီးကပ်စောင့်ကြည့်နေကြတာပါ။
Canadian lobsters won't be subject to the tax and US lobsters will
ကနေဒါနိုင်ငံကကြောက်ပစုံတွေကိုအခွန်မကောက်ပေမဲ့အမေရိကန်ကြောက်ပစုံတွေကိုတော့အခွန်ကောက်မှာပါဒါပေမဲ့လည်းကနေဒါကြောက်ပစုံတွေကိုအမေရိကန်လေဆောင်ပို့ဆောင်ရေးကိုတုံးနေကြတဲ့အတွက်အမေရိကန်လေဆိပ်ကပို့မဲ့ကုန်တွေကိုအခွန်ကောက်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး
သမထကတော့အမျိုးသားလူညွှန်ရေးပေါ်ချင်းချောင်းမှုအန်ဒီကကာဝယ်ဖို့ဆိုပြီးကနေဒါမက္ဆီကိုနဲ့အီယူရိုလိုမဟာမိတ်ကုန်သွယ်ဘက်တွေပေါ်အခွန်စည်းမျဉ်းတွေတင်းချက်မဲ့အစီအစဉ်တွေကိုလွှတ်တော်ကထောက်ခံမှုလဲတိုက်တွန်းနေစေဖြစ်ပါတယ်ခင်ဗျာ
။ကွန်လင်းဦးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဒီနေ့သတင်းတပုတ်ဆက်ပါအောင်မယ်။မြန်မာနိုင်ငံမှာမကြသေးခင်ရက်တွေတုန်းကအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းဟာသတိတသာတက်သွားခဲ့ပေမဲ့ဘဏ္ဍာရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာတော့ဈေးအနည်းငယ်လျော့ကျသွားပါတယ်။ဒါပေမဲ့လည်းမြန်မာကျပ်ငွေဈေးကျဆင်းမှုတွေကိုဘယ်လောက်ထိဆက်ထိန်နိုင်မလဲဆိုတာမသေချာတဲ့အတွက်စီးပွားရေးအခြေအနေတွေကိုရိုက်ခတ်လာမှကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြထားပါတယ်။
ဟုတ်ပါတယ်ဈေးကွက်ထဲမှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းတိတိတသာတက်လာခဲ့ရတာကမနေ့ကဗန်တွေပိတ်ချိန်မှာတော့အမေရိကန်ဒေါ်လာကို1400ကျပ်ကျော်အထိဈေးပေါက်ခဲ့တာပါဒါပေမဲ့လည်းမနေ့ကငွေကြေးဈေးကွက်ကသူတွေဘဏ်လုပ်ငန်းရှင်တွေအပါအဝင်စီးပွားရေးလောကကသူတွေနဲ့အစိုးရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့ဒီကနေ့ငွေလဲနှုန်းဟာကျပ်ငွေ20လောက်အထိရော့ကျသွားခဲ့တယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်မှုနဲ့ကုန်သွယ်မှုလုပ်ငန်းအသင်းချုပ်ရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းက VOA မြန်မာပိုင်းကိုပြောပါတယ်
အမရိယာပေါ့တောက်ချာနေရတော့ဒီမနေ့ပိုင်းမှာတော့ဝေသေးတဲ့လူတွေကိုစီဝေးခေါ်ရပါတော့နေရင်းမင်းကတော့ပန်းလုပ်ငန်းလုပ်တဲ့လူတွေကိုစီဝေးခေါ်ရပါတော့။အမရိယာကတော့သူတို့ခေါ်ပြီးဆွေးနွေးတဲ့အချိန်မှာတော့ဒေါ်လာကြီးကတော့ဒီခုနပြောတဲ့ဒီအမြင်သေးလို့အဝေးသေးလို့ခေါ်တဲ့ဒေါ်လာကြီးကတော့ကျပ်20လောက်ပြန်လေးကျသွားတာပေါ့နော်။ Innovation လုပ်တာတော့စီဝေးခေါ်တော့တွေ့တော့ကြာနေတာ။အဲဒီ effect ကတော့ဒေါ်လာကြီးကလည်းပြန်ကျင်းသွားတာပေါ့နော်။
ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုမတိမငြိမ်ဖြစ်ရတာဟာပြည်ပကငွေကြေးဈေးကွက်ရဲ့ရိုက်ခတ်မှုတွေကြောင့်သာမကပြည်တွင်းကအခြေအနေတွေနဲ့လည်းဆက်နွယ်နေတယ်လို့လည်းမြန်မာနိုင်ငံဘဟုဘဏ်ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်လက်ရှိကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးတန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီဒေါ်လာဈေးတက်တဲ့အကြောင်းရင်းထဲမှာတော့အခြေခံတောင်းရင်တော့ရှိတယ်ပေါ့လေဥပမာဆိုရင်ဟလာတူရစ်ဆီယာမဝင်လာတော့ဘူးတူရစ်ဆီယာအဝင်တွေတိတ်နေလာတော့အဲ့ဒီမှာလည်းဒေါ်လာ supply ကနေသွားတာပေါ့နော်ရောက်လာနေသွားတယ်အဲ့ဒါလည်းတစ်ချက်ပါတော့ပေါ့နော် FDI လည်းအထင်လောက်မတက်လာတော့အဲ့ဒါလည်းတစ်ချက်ပါလားတွေ့ရင်နော
်ဟုတ်ကဲ့ပါ
ဟိုဒါတွေကအကုန်လုံးကဟိုတူရစ်ဆီယာနဲ့လည်းညွယ်တယ်နောက်တစ်ခုက investment နဲ့လည်းညွယ်တယ်နော်
ဆက်ချွေးနေတဲ့အတွက်အစီအစဉ်ရပ်ဆိုင်တော့တဲ့အတွက်တောင်းပန်ပါတယ်ရှင်။VOA မြန်မာပိုင်း VOA American အတန်းရဲ့အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလာမီတာ190ရောကနေပြီးတော့လဲဆက်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတည်တခြင်းလက်ဆောင်တောင်းဆိုလဲဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။အခုတော့ကျွန်မတို့တင်ဆက်နေကြအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးချင်ပါတယ်။လက်ရှိမြန်မာနိုင်ငံမှာလူမှုအခြေပြု CSO အဖွဲ့တွေအနေနဲ့လူမှုပရာဟိတလုပ်ငန်းတွေမှာပါဝင်ဆောင်ရွက်မှုအားကောင်းပေမဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မှုပိုင်းမှာတော့အားနည်းနေပါသေးတယ်။ဒီမိုကရေစီစနစ်ခိုင်မာအားကောင်းဖို့အတွက် CSO တွေရဲ့အခန်းကဏ္ဍအရေးကြီးပေမဲ့လူမှုအခြေပြုအဖွဲ့တွေဘက်ကအစိုးရမူဝါဒတွေကိုပြောင်းလဲအောင်တွန်းအားပေးနိုင်တဲ့အခြေအနေကလည်းနှဲနေသေးတယ်လို့ပြောပါရယ်။ဒါကြောင့်လူမှုအခြေပြုအဖွဲ့တွေရဲ့လှုပ်ဆောင်နိုင်မှုအခုထက်ပိုပြီးတော့တိုးတက်လာစေဖို့ဘာတွေလိုအပ်နေပါသလဲ။မြင့်မခတည်င်းအေဂျင်စီကကိုကောင်းမြတ်ဖြူကမြန်မာတခွင်အစီအစဉ်ကနေတင်ပြထားပါတယ်ရှင်
ချိန်မှာတော့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေနဲ့ပတ်သက်ရင်လူမှုပရဟိတလုပ်ငန်းတွေအကောင့်နေနေမဲ့နိုင်ငံရေးနဲ့သက်ဆိုင်တဲ့လုပ်ငန်းတွေမှာအားနိုင်နေသေးတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံရေးလှိလာသူတွေကပြောဆိုနေကြပါတယ်။ဒါကြောင့်အမျိုးသမီးရေးလူငယ်ရေးကျန်းမာရေးစတဲ့နိုင်ငံရေးကဏ္ဍတွေမှာအရက်ဖက်အဖွဲ့အစည်းတွေအနေနဲ့အစိုးရရဲ့မူဝါဒတွေကိုပြောင်းလဲဖို့တွန်းအားပေးနိုင်တဲ့အခြေအနေနဲ့ပါနေကြတယ်ဖြစ်ပါတယ်။ဒါဖြင့်အခုဆိုရလက်ထက်မှာလည်းအရက်ဖက်ဖွဲ့စည်းရေးနဲ့ပူးပေါင်းလှုပ်ဆောင်မှုအပိုင်းကလိုအပ်နေစေဖြစ်တယ်လို့လူ့အခွင့်အရေးအတွက်ဆောင်ရွက်နေတဲ့ Equality Myanmar ရဲ့ Director ဦးအောင်မြင့်ကအခုလိုပြောပါတယ်
။ CSOD ပေါ်မှာအရက်ဖက်လူမှုဖွဲ့စည်းရေးပေါ်မှာကန့်တက်ခွဲခြားဖိနှိပ်ခြင်းကအစိုးရအတွက်တကယ့်ကိုကျွန်တော်တို့အကျိုးကျေးဇူးမေ့နိုင်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော် CSOD ဆိုတာ Speaker လို့ခေါ်တဲ့ Sound Box တွေပါ။ပြည်သူတွေရဲ့အတန်းထွက်လာတဲ့အတန်းတိုးတိုးလေးကိုကျွန်တော်တို့ကြားအောင်အစိုးရစီကိုအတန်ချက်ပြီးတဲ့သူတွေဖြစ်တယ်။နောက်ကပြည်သူတွေကြားတဲ့အစိုးရကြားမှာတခါတလေဆက်သွယ်မှုကောဟားမှုတွေရှိနေတယ်။ဘယ်လိုဆက်သွယ်ရမှမသိပြည်သူမှပြောကျင်တယ်အစိုးရနားထောင်ကျင်တယ်ဒါပေမဲ့ CSO ရအဲ့နှစ်ခုကြားထဲမှာချိတ်ဆက်ပြီးတော့တရားများဖြစ်ပါတယ်။ပြည်သူတွေရဲ့အတန်ယူပြီးတော့ပြည်သူတွေနဲ့အတူပုံမှန်ပြည်သူရဲ့ကိုစားအစိုးရကိုတွေ့ပြီးတော့ပြောပြတဲ့အတွက်တရားတွေလည်းဖြစ်တယ်လို့ပြောလို့ရတယ်။တကယ်လို့ CSO ဖိနှိပ်မယ်ဆိုရင်ကြားတင်သောအတန်တွေအစိုးရအနေနဲ့ကြားနိုင်မှာမဟုတ်ပါဘူး။တွေ့တင်တော့တရားတွေကိုလည်းချိုးဖြက်ရောက်သွားနိုင်တဲ့အတွက်အများဆုံးနေနာမှာကျွန်တော်တို့အစိုးရဖြစ်ပါတယ်အစိုးရနေနာပြီဆိုရင်ဒီတိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရတည်းကဒီအခွင့်အရေးတွေမရတော့ဆိုမှကျွန်တော်တို့အတိအကျလက်ကပါဖြစ်မယ်တည်သူတွေပေါ့အဲ့တော့ကျွန်တော်တို့မှာ NGO သို့မဟုတ် CSO ဆိုတာအစိုးရရန်သူမဟုတ်ပါဘူးအစိုးရရဲ့ policy ကောင်းမှုအတွက်ပြည်သူတွေနဲ့လက်တွဲနိုင်ဖို့အတွက်ပြည်သူရဲ့အကျိုးပြုတဲ့ people centered government ဖြစ်ဖို့အတွက်ပေါင်းကူပြီးတော့အတန်တွေကိုထုတ်နှုတ်ပြီးတော့စူးစီးပြီးတော့မဟာမိတ်များဖြစ်ပါတယ်ဆိုတာအရင်သဘောပေါက်ဖို့လိုအပ်ပါတယ
်။ဒါအပြင်မဟာဗျူဟာနဲ့မူဝါဒလိတ္တရေးအဖွဲ့ရဲ့ဒါရိုက်တာဦးအောင်သူငင်းကလည်းအရက်ဖက်အဖွဲ့စည်း CSO နဲ့ပတ်သက်လို့အစိုးရကဘယ်လိုဆောင်ရွက်တင်လဲဆိုတာကိုလည်းအခုလိုပြောပါသေးတယ်။
အထူးသဖြင့်တော့ကျွန်တော်မြင်လာကဒီအဖွဲ့အစည်းတွေရဲ့တရားဝင်နီလာနဲ့တင်ပြတဲ့လမ်းကြောင်းတွေကိုသူကဖွင့်ပေးတယ်။ဒါနောက်တစ်ခုကကျတော့ကျွန်တော်တို့အကြမ်းမဖက်ပဲနဲ့ငင်းညမ်းစွာဆန္ဒပြတဲ့ကိစ္စမျိုးတွေလည်းဒါဖွင့်ပြပြရမယ်ဆိုတော့အဲ့တော့အဲ့လိုဟာမျိုးမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ထွက်ပေါက်မရှိဘူးဆိုတဲ့အခြေအနေမျိုးပေါ့နော်ဆိုတော့အဲ့ဒါကဒီရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရတစ်ခုအတွက်လည်းမကောင်းဘူးနောက်တစ်ခုကကျတော့မလိုလားတဲ့ခုနလိုရုံးရဆန်ခံမှုတွေလည်းနောက်ဆိုရင်ဖြစ်နိုင်တယ်ပေါ့ဆိုတော့အဲ့တော့တရားဝင်နီလာနဲ့တင်ပြတဲ့ဟာတွေအားလုံးကဖွင့်ပြတယ်လို့ကျွန်မအ
ဲ့ဒီလိုအစိုးရဘန်းကမက CSO ရေးချာမှလည်းချိတ်ဆက်လုတ်ကန်မှုအားနဲ့နေတဲ့အတွက်ပူပေါင်းလုပ်ကင်တင်ပြီးအစိုးရကိုဖြိုင်းတူတွန်းဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ဒါ့အပြင်အရက်ဖက်ဖွဲ့စည်းတချို့ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဗလိုက်မှုတွေငွေကြေးနှောက်ကိုလိုက်ပါဆောင်ရွက်မှုတွေကြောင့်အဖွဲ့ချင်းချင်းအမြင်ကွဲပြားမှုတွေနဲ့ဝေဖန်မှုတွေလည်းရှိနေတဲ့အတွက်ငွေကြေးရယူတုံ့ဆက်မှုတွေအပေါ်မှာလည်း CSO တွေအနေနဲ့ပုံပွင့်လင်းဖော်ပြဖို့လိုအပ်တယ်လို့ပြောဆိုမှုတွေရှိနေပါတယ်။ Action Committee for Democracy Development အဖွဲ့ရဲ့ Director မတ်တင်စာရှင်းလက်ရေးကတော့နေရာတိုင်းမှာအစိုးနဲ့အကောင်တွန်တွဲနေတတ်တဲ့အတွက် CSO တွေကမှလည်းအဲ့ဒီလိုကိစ္စတွေရှိနေပြီမယ်။ကောင်းမွန်တဲ့အဖွဲ့အစည်းတွေအများအပြားရှိနေပါတယ်လို့ဆိုပါတယ်
။ဒီလုပ်ငန်းတွေကတောင်းနိုင်ငံလို့ developing country တကယ်တိုးတက်တဲ့နိုင်ငံတွေမှာအဓိကကြုံတွေ့ရတယ်။ဆိုတော့ပေစာကတော့လုံးဝအုပ်စုံကောင်းမွန်နေရမျိုးလည်းမဟုတ်ဘူး။ဒါတော့အားနည်းချက်တွေရှိရဲ။အချိန်ထဲမှာလည်းစွန့်စံကြတဲ့တရှိပါတလူမျိုးပေါ့နော်။ဒီအပြစ်အနာစာတွေလည်းရှိရဲအဖွဲ့အစည်းတွေရှိရဲနာမည်ပြက်ရှိတဲ့အဖွဲ့အစည်းတွေရှိရဲ။ဒါကဘယ်ကဏ္ဍမှမဆိုကျွန်တော်ကြည့်လို့ရတယ်ပေါ့။ဆိုတော့အဲ့လိုကဏ္ဍတူတယောက်ထဲကိုမြင်လိုက်ချင်းအဖြစ်တစ်စုတစ်ခွဲရဲ့ဟိုကိုမကြိုက်တာတွေးလိုက်ချင်းအဖြစ်တစ်ခွဲလုံးတစ်စုတစ်ခွဲလုံးဒီကဏ္ဍတစ်ခုလုံးကြီးကိုကျွန်တော်ပယ်သလိုက်လို့မရဘူး။ဆိုတော့ကောင်းမွန်ပြီးတော့တကယ်ကိုပြည်သူကိုစားပြုပြီးစစ်မှန်တဲ့အစုအဖွဲ့တွေလည်းအများကြီးရှိနေတယ်။ဆိုတော့အဲ့ဒါနဲ့သွားပြီးခြေထက်လို့မရဘူးပေါ့နော်။ဆိုတော့ဒီအရက်ဘက်ဖွဲ့စည်းတဲ့လက်ရှိချိန်မှာတော့ဒီသူတွေကတော့လက်ရှိချိန်မှာဒီပြည်သူတွေရဲ့အခြေအနေပြည်သူတွေရဲ့ခံစားချက်ဒါတွေကိုအဓိကကောက်ယူပြီးတော့ကိုစားပြုဖို့အတွက်ကိုစားပြုတင်ပြနိုင်ဖို့အတွက်ကိုစူးစမ်းနေရတဲ့အစုအဖွဲ့တွေကိုပြောရမှာပေါ့
။အခုချိန်မှာတော့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အရက်ဘက်ဖွဲ့စည်းတွေနဲ့ပတ်သက်တဲ့ပွဲတွေတက်ရောက်တာနဲ့အရက်ဘက်ဖွဲ့စည်းတွေနဲ့တွေ့ဆုံမှုလုပ်တဲ့အခါအကြောင်းကြားရမယ်ဆိုတဲ့အချက်တွေဟာလည်းအရက်ဘက်ဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်အားနည်းနေတဲ့အချက်တွေဖြစ်နေပါတယ်။ဒါပေမဲ့အခုချိန်မှာတော့သမရတ္တိဦးဝင်းမြင့်တက်လာပြီးရဲ့နောက်ပိုင်းရက်သက်ဖွဲ့စည်းရေးနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောထားတာရှိတဲ့အတွက်အခုအချိန်ကြီးတက်ပုံတိုးတက်ဖို့မျှော်လင့်မိတယ်လို့လည်းဦးအောင်မျိုးမင်းကအခုလိုပြောပါသေးတယ်
။ဟို NLD အစိုးရတက်လာပြီးတော့ရက်တရားစီမံကိန်းတွေပါလှုပ်တဲ့အချိန်ကကျွန်တော်တို့တော်တော်မျှော်မှန်းပါတယ်။ဒါပေမဲ့အဲ့ဒီအချိန်မှာဘယ်ဝင်းကြီးဌာနမှအရက်ဖက်လူမှုဖွဲ့စည်းရေးနဲ့ပူးပေါင်းလှုပ်ဆောင်မယ်ဆိုတဲ့အတန်မပါခဲ့ဘူး။ လုံဆောင်ရမယ်ဆိုတဲ့လုပ်ငန်းစဉ်တွေမှာလည်းမပါခဲ့တာကျွန်တော်တော်တော်အားမလို့အားများဖြစ်တယ်။အခုသမရကျွန်တော်ဥဝင်းမြင့်သမရဥဝင်းမြင့်တက်တဲ့အချိန်မှာတော့သူကအရက်ဖက်လူမှုအဖွဲ့အစည်းအကြောင်းကိုပြောလာတယ်။အရက်ဖက်လူမှုအဖွဲ့အစည်းနဲ့ပေါင်းရမယ်ဆိုနည်းနည်းတော့ပိုတော့အားရှိလာတာပေါ့။အဲ့တော့ကျွန်တော်မျှော်လင့်ချက်အများကြီးရှိပါတယ်။ဒါပေမဲ့တစ်ခါကြောက်ရှင်ကျွန်တော်တို့မှာအခက်အခဲတွေအများကြီးရှိတယ်။အဲ့တော့ CSO လို့ပြောလိုက်လို့ရှိရင်ကျွန်တော်တို့တချို့ကပြောတာကဟိုမလိုအပ်ပါဘူး။နောက်ပြည်သူအကြွေးချဲ့တင်မြှောက်ထားတဲ့အစိုးရရှိနေပြီပဲအစိုးရလုတ်သွားမှာပေါ့ CS ဆိုရင်ပြောစရာမလိုဘူးဆိုတဲ့အရာမျိုးရယ်တော်ကမင်းတို့ကတော့အစိုးရကိုမြင်းနဲ့ပြစ်ပြောနေတာပဲနောက်ဒီအားနဲ့ပတ်သက်လို့ဒါအစိုးရကိုနားလဲတာမဟုတ်ဘူးနော်အစိုးရကိုဘေးထိုင်ပိုင်ကြဘူးပြောနေတဲ့ဆိုတဲ့ပုံစံမျိုးမြင်းနဲ့ပြောလို့ရှိတဲ့အရာမျိုးတချို့မှာစိတ်ထဲမှာရှိလာတယ်အဲ့ဒါကျွန်တော်တို့အတွက်အခက်ခဲပါအ
ဲ့ဒါတွေပြင်ဥပဒေပြူကြီးအပိုင်းမှာဆိုရင်လည်းအခုချိန်မှာလွတ်တော်ကော်မတီတွေကရပ်ဖက်ဖွဲ့စည်းရေးနဲ့တွေ့ဆုံတဲ့အခါတွေ့ဆုံဆွေးနွေးရတာရှိပြီးလက်တွေ့အကောင့်ထယ်ဖော်မှုအပိုင်းကတော့အားနည်းမှုတွေရှိနေတယ်လို့လည်းဝေဖန်မှုတွေရှိနေပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါမြန်မာခံတရင်အေဂျင်စီကနေဒီဝေကိုပေးပို့လိုက်တာပ
ါ။အခုကြားခဲ့ရတာကတော့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်။အခုတစ်ဆက်ထဲထိုင်းနိုင်ငံထဲမှာပြောင်းနေတဲ့ကြောင်းသားတွေရှာဖွေရတဲ့တင်ဖက်ဆက်ပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းကမြန်မာနိုင်ငံနဲ့နယ်ချင်းဆက်ဆက်နေတဲ့ချင်းရိုင်ခရိုင်ထဲကငားမိုင်ကျော်ရှိတဲ့တဘာဝကြောက်လိုင်ကူကြီးတစ်ခုထဲကိုပြီးခဲ့တဲ့စနေနေ့ကလေးကဝင်သွားပြီးတော့ပျောက်နေတဲ့ចောင်းသားဘောလုံးအသင်း12ယောက်နဲ့နေပြဆရာတောက်တကိုထိုင်းအစိုးရကရှာဖွေနေတာအခုဆိုရင်တပတ်ရှိတော့ပါပြီရှာဖွေကြတဲ့လုပ်ငန်းမှာနိုင်ငံတကာကလည်းပါဝင်ကူညီလာသလိုလူလူရဲ့ပူးပေါင်းပါဝင်မှုတွေကလည်းတိုးလာနေပါတယ်ဒီအကြောင်းလိုင်ကူရှိရာနေရာကနေတင်ပြပို့ထားတဲ့ Steve Stanford ရဲ့တင်လွှာကိုအခြေခံပြီးတော့ကျွန်မကပဲဆက်ပြီးတင်ပြထားပါရှင်သမ်းလုံနန်းနွမ်းတဘာဝလိုင်ကိုကြီးဟာနေတိုင်းမို့အဆက်မပြတ်ရွာသွန်းနေတာကြောင့်ကူထဲမှာရေရတက်လာပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေထင်သလောက်ခရီးမပေါဖြစ်နေရပါတယ်။ကူထဲဝင်သွားခဲ့တဲ့ကျောင်းသားတွေဟာအသက်17နှစ်ကနေ16နှစ်ကြာဖြစ်ပြီးသူတို့ရဲ့နှီးပြကလည်းအသက်25နှစ်သာရှိပါသေးတယ်။အကူအညီပေးဖို့ရောက်လာတဲ့ Pacific Data ဆိုင်ရာ American စစ်ဖက်အဖွဲ့ကလည်းကူထဲမှာပိတ်မိနေကြတဲ့ကလေးတွေကိုအမြန်ဆုံးကယ်ထုတ်နိုင်ဖို့ဖြစ်နိုင်ချေရှိတဲ့နည်းလမ်းပေါင်းစုံကိုရှာဖွေနေတာပါ။အမတ်353အထူးစစ်စင်ရေးတပ်ဖွဲ့ဗိုလ်မှူးကြီးဂျက်စီကာတစ်ကအခုလိုပြောပါတယ
် The rain is unpredictable but then you also have the human element 24 hour operations
ဘူးချီကခမရခက်တယ်ဆိုပေမဲ့လူရဲနဲ့လုံနိုင်တာလည်းရှိပါတယ်24နာရီပတ်လုံးမနာမနေလုံကင်နေကြတာပါထိုင်းစိုးရတာဝန်ရှိသူတွေအတူပူးပေါင်းလုံကင်နေတာတွေရောကယ်ဆယ်လုပ်ငန်းမှာလာပြီးကူညီလုံကင်ပေးနေကြတဲ့စီရနဝန်ထမ်းတွေကိုရောမြင်ရတာအမှန်ကန်ပါပဲ
ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့နေရာမှာရောက်လာတဲ့လူအုပ်ကြီးကလည်းတစ်နေ့ထက်တစ်နေ့တိုးလာနေပြီးတော့ချက်ပြုတ်ကျွေးမင်းနေတဲ့အလူရှင်တွေကလည်းများလာပါတယ်။အစာအတောက်လာပြီးတော့ချက်ပြုတ်ပေးနေတဲ့စေတနာဝန်ထမ်းတဦးဖြစ်တဲ့ထိုင်းလူမျိုးပညာခေါင်ဂျဒီကထိုင်းဘာသာနဲ့အခုလိုပြောပါတယ်
။ကျွန်တော်ကําลังชุดนี้ที่จะไปปฏิบัติหน้าที่ค้นหาทางภายใน
ကျွန်တော်ကလည်းဒီကူထဲမသွားနိုင်တဲ့အတွက်ကူထဲကိုဝင်ပြီးရှာဖွေကယ်ဆယ်ရေးလုပ်နေတဲ့သူတွေအားရှိလာအောင်ကူညီချက်ပြုတ်ကျင်းဝင်ချင်ပါလေ
။လိုင်ကူထဲကရေတွေအများဆုံးထုတ်နိုင်ဖို့အတွက်ရေဆုပ်ဆက်ကြီးတွေကိုအသုံးပြုကြတဲ့အခါအတွေ့အကြုံမရှိကြတဲ့လူတချို့လည်းဒဏ်ရာတွေရခဲ့ကြတာပါ။ကလေးတွေရှိမယ်လို့ယူဆရတဲ့ရေမရောက်တဲ့နေရာရောက်ခါနီး3ကီလိုမီတာအကွာလောက်ကိုထိုင်းရေတပ်ကရေငုပ်သမားတွေရောက်ခဲ့ပေမဲ့မိုးများပြီးတော့ရေတွေထပ်တက်လာတဲ့အတွက်နောက်ပြန်လည်ခဲ့ရတာပါ။ကလေးတွေပြောင်းနေတာရက်ကြာလာပြီဖြစ်တဲ့အတွက်တောက်ရင်နဲ့အစာအသောက်တွေဓာမီးတွေမရှိဘဲကူထဲမှာဆက်ပြီးတော့အသက်ရှင်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေကလည်းတိုးလာနေတာပါ။ပြောင်းနေတဲ့ကလေးတွေထဲက6ယောက်ကိုစာတင်ပေးခဲ့တဲ့ကျောင်းဆရာချီချူပွန်ဖယာကလည်းသူ့ကျောင်းမှာဆူတောင်းပေးနေတဲ့ကြောင်းအခုလိုပြောပါရစ
ေ
။ကျွန်တော်ကျောင်းကကျောင်းသူကျောင်းသားတွေကိုလည်းပြောင်းနေတဲ့ကလေးတွေအတွက်ဘုရားရှိခိုးတရားထိုင်ဆူတောင်းပေးတာတွေတယောက်နဲ့တယောက်အားပေးတာတွေလုပ်ခွင့်ပြုထားပါရစေ
။ရှာဖွေကယ်ဆယ်ရေးလုပ်ငန်းကိုတရုတ်၊ဩစတြေးလျ၊ဂျပန်နဲ့ဗြိတိန်နိုင်ငံတို့ကလည်းပါဝင်ကူညီနေတာပါ။ကူရဲကကလေးတွေကိုပြန်တွေ့တဲ့အခါဒဏ်ရာရနိုင်ရင်အမြန်ဆုံးကဲထုတ်ကူတာပေးနိုင်ဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့ထိုင်းစစ်သားတွေကလည်းဒီကနေ့လေ့ကျင့်ခဲ့ကြပါသေးတယ်။ဂူခေါင်မိုးဘော်ကပတ်ကြအဲ့တွေကနေတောက်ရည်စားစရာဆေးဝါးနဲ့ဓာမီးတွေပါတဲ့အထုပ်တွေကိုလည်းလိုက်ချပေးထားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ဒီရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာမြန်မာအစိုးရဖက်ကလည်းပါဝင်ကူညီလုပ်ကိုင်နေတာဖြစ်ပါတယ
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဆိုင်းလန့်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ30ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့တိုက်ရိုက်ဒီလိုင်းဆွေးနွေးခန်းအစီအစဉ်ရဲ့အလဲပါထုတ်လွှင့်သူမဆုမွန်နဲ့အတူမခင်ဖြူတွေတို့ကအစီအစဉ်တင်ဆက်ထားကြပါတယ်ရှင်။
မင်္ဂလာပါရှင်။ညီညာတိုက်ရိုက်လေးလိုက်အစီအစဉ်ကကျူဆူပါတယ်။တိမချခင်တုန်းကပဲဒီမြန်မာလုံခြုံရေးအရာရှိတချို့အပေါ်မှာ EU ဥရောပသမဂ္ဂကနေပြီးတော့ပြစ်မှတ်ထားအရေးယူတက်ခတ်မှုတချို့ချမှတ်လိုက်တာအပါအဝင်ဒီပြပကနေပြီးတော့မှတိုးပေးလာနေတဲ့ဖိအားတွေရာဆိုလို့ရှိရင်ရခိုင်ပြည်နယ်အရေးမှာဘယ်လိုတက်ရောက်မှုတွေရှိနေမလဲ။နောက်ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်မှာရောရိုက်ခတ်မှုတွေရှိနိုင်မလား။မြန်မာဆိုရအနေနဲ့ဒီလိုတိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုဘယ်လိုပပနဲ့နဲ့ကင်တွယ်နိုင်မလဲဆိုတာတွေကိုဒီနေ့ဆွေးနွေးကြမှာပါ။ဒီနေ့ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူ2ယောက်ရှိပါတယ်။တဦးကတော့ဒီမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကဒါရိုက်တာတဦးဖြစ်တဲ့ဒီမြမအရေးကိုအမြဲတမ်းလေ့လာသုံးသပ်နေတဲ့ဦးအောင်သူငိမ့်ပါ။နောက်တဦးကတော့ဒီမြမအရေးကိုဥရောပမှာနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်နေတဲ့သူတဦးဖြစ်ပြီးတော့ဒီအခုလက်ရှိမှာလည်းဥရောပမှာအခြေဆက်ပြီးတော့ဒီမြမအရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဦးနွေအောင်ဖြစ်ပါတယ်။နှစ်ဦးစလုံးရောက်ရှိနေပြီလို့ထင်ပါတယ်ရှင်။အခုဒီဟုတ်ကဲ့20ဒီလ25ရက်နေ့ကပဲပေါ့နော်ဒီတနင်္လာနေ့ကမှဒီဥရောပသမဂ္ဂကနေပြီးတော့ဒီရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့သူတွေလို့ဆိုပြီးတော့ဒုတိယဗိုလ်ချုပ်တဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်ဒီလုံခြုံရေးအရာရှိ9ယောက်ကိုတန်ခတ်အရေးယူလိုက်ပါတယ်ဆိုတော့ဒီရေးယူခံရတဲ့မှာပါတဲ့အနောက်ပိုင်းတိုင်းဒီစစ်ဌာနချုပ်တိုင်းမူတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုးဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုကလည်းလက်ရှိမှာတန်ခတ်ရေးယူထားတာကိုခံထားရတဲ့သူတယောက်ပါဆိုတော့ဒီလိုအနောက်နိုင်ငံတွေကနေပြီးတော့ဒီမြန်မာနိုင်ငံမြန်မာဒီစစ်တပ်နဲ့လုံခြုံရေးအရာရှိတချို့ပေါ်မှာပြစ်မှတ်ထားတန်ခတ်တာဟာဆိုလို့ရှိရင်ရခိုင်ရေးမှာအပြစ်ကျူးလွန်တဲ့သူတွေကိုထိထိရောက်ရောက်ရေးယူနိုင်ဖို့ဒီလိုကိစ္စရပ်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ကင်တွယ်နိုင်ဖို့နောက်တရားဥပဒေစိုးမိုးလာဖို့တွန်းအားပေးတယ်ဆိုပြီးတော့အနေနဲ့ဒီလိုမျိုးချမှတ်တာဆိုပြီးတော့သူတို့ရဲ့ညင်ညာချက်တွေမှာဖော်ပြထားပါတယ်ဆိုတော့ကျွန်မဒီပင်တိုင်ဆွေးနွေးမဲ့သူလူဦးကိုအဓိကဆွေးနွေးပရမအဦးဆုံးအနေနဲ့ဒီတုံ့သက်ပေးစေချင်တာကတကယ်ပဲဒီအခုတန်ခတ်မှုတွေကထိရောက်တဲ့ဖိအားဖြစ်နိုင်ပါသလားရှင်ဥရောပသူချင်းအရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့ပြီးခဲ့တဲ့အောက်ဘုံလာပေါ့နော်အဲ့ဒီမှာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်ဒီတစ်ခါတစ်ညာကိုထွက်သွားတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့နိုင်ငံတကာဘက်ကပြတော့ဒီဂရူဂင်ဂျာလို့ခေါ်တဲ့ဒီအုပ်စုပေါ့နော်ဆိုတော့သူတို့ရဲ့အခြေအနေကို၈သိန်းလောက်ထိပြောပါတယ်ဒါတိုင်းနဲ့လည်းကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှုရဲ့ပြောတဲ့အခြေအနေကတော့၅သိန်း၃ပေါင်း5000ကျော်ဆိုတာမျိုးပြောပါတယ်အဲ့တော့အခြေအနေကငဲတဲ့အခြေအနေမဟုတ်ဘူးအဲ့တော့ဒီလူတွေထွက်သွားတဲ့အကြောင်းမှာတစ်ခုခုဖြစ်ခဲ့တယ်ဆိုတာတော့သိကြတာပေါ့နော်အဲ့တော့ဒီနေသားမှာတော့ကျွန်တော်မြင်တာကအထူးသဖြင့်တော့အနောက်နိုင်ငံတွေကစဉ်းစားတာကဒီကိစ္စတွေပေါ်မှာလုံလုံကျူးကျူးတွေရှိခဲ့တယ်။ဒီကိစ္စတွေပေါ်မှာတာဝန်ရှိတဲ့သူတွေပေါ်မှာအဖြစ်ပေးတင်တယ်ပေါ့နော်။ကျွန်တော်အဲ့တော့အရေးယူခုတွေလုပ်တင်တယ်။အဲ့ဒီအပေါ်မှာပဲကျွန်တော်တို့ Guardian of Security ပေါ့ဒီတာဝန်ရှိတဲ့သူတွေအဖြစ်ပေးအရေးယူမှားရတဲ့နဲ့နေရတဲ့အနေအမျိုးမဖြစ်တဲ့မျိုးဆိုတဲ့ကိစ္စပေါ်မှာနိုင်ငံတကာဘက်ကဒါဖိအားပေးနေတယ်အနေအထားလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဒီ EU ရဲ့ပြင်မှတ်ထားတဲ့ကြေညာချက်ထွက်လာပြီးတော့ဒီမြမတက်မတော်ကနေပြီးတော့လဲဒီအေးအေးယူခံရဘူးမှာဒီ EU တန်ခတ်တဲ့တဲမှာပါတဲ့ဗိုလ်ချုပ်မောင်မောင်ဆိုးကိုတက်မတော်ကထုတ်ပယ်တဲ့အကြောင်းနောက်ဒီစစ်စရေးထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောကိုလည်းကျမရဲ့ချင်းနေကြောင်းသူ့ရဲ့ဆန္ဒနဲ့တာဝန်ကနေပြီးတော့အနာယူခွင့်ပေးတယ်ဆိုပြီးတော့ကြေညာချက်ထွက်လာတာရှိပါတယ်ဆိုတော့အခုလိုမျိုးထုတ်ပယ်လိုက်တာဒီအနာယူခွင့်ပေးလိုက်တာမျိုးတွေဒီလိုမျိုးဒီ
လုတ်တဲ့နေရာမှာဒီမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်လုံခြုံရေးအတွက်စီမံကိန်းတွေနေရာမှာအားနည်းချက်တွေရှိလို့ဆိုပြီးတော့ဖော်ပြထားမျိုးရှိတာပေါ့နော်ဒါပေမဲ့တကယ်တမ်းတစ်ဖက်မှာ EU ရဲ့တန်ခတ်မှုပြီးတော့မှဖြစ်လာတာဆိုတော့ဒါကတစ်စိတ်တစ်ပိုင်းအဖြစ်ဒီ EU ရဲ့တန်ခတ်မှုကြောင့်တက်ရောက်မှုတစ်ခုလို့ရောပြောနိုင်မလားတမို့ဒါအတိအကျစဉ်းစားမယ်တဘောလားဒါတော့ဦးလွယ်အောင်တစ်ချက်လောက်တုံ့တက်ပေးစေချင်ပါတယ်ရှင
့်ဟုတ်ကဲ့ကျွန်တော်မှအာယုနှစ်ခုဖြစ်နေတစ်ခုကဘာလဲလို့ရှိရင်ဒီဟို World Championship ဘောလုံးဝကံနေတယ်အဲ့ဒါကိုဒီအကြည့်နေတပတ်ကတော့အခုဒီဟို VR season မှာပါဝင်ဖို့ဆိုပြီးတော့ပြောထားတော့လေအဲ့လိုပတ်တော်ဟိုအာယုနှစ်ခုဖြစ်နေတော့အဲတစ်ခုကတော့ဒါကျွန်တော်တို့ဗမာဒီရေးကိစ္စမှာပို့ပြီးတော့ဟိုကျူးဆက်အောင်ပါလေအဲ့တော့ဒီ EU အနေနဲ့ကတော့သူကဟိုဒီဒီမှာနိုင်ငံပေါ်ဒီလိုအဲ sanctions တွေထားတာပေါ့လေနော်ဒါတော့ဟိုဒီဥစားတော့ဟိုကျွန်တော်အနေနဲ့ကတော့ကျူးရမှာပါပဲနော်ဒါပေမဲ့လည်းပဲဟိုလိုအပ်တာကတော့ဒီလူအပြည့်ရှိရင်ဘလို့အပြည့်ရှိတယ်ဆိုတာမျိုးကိုအရင်စစ်စစ်နော်တရားရုံးကဟိုကြည့်ပြီးတော့မှဘယ်လိုဟာမျိုးအပြည့်တာချသိမ့်တယ်လို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ
်ဟုတ်ကဲ့ဟိုထိရောက်မှုဘလောက်ထိရှိမယ်ဒီမှာဆော့ဟိုဟိုကျွန်တော်ပြောလို့ပေါ့နော်ဥရောပသူငင်းလဲဆွေးနွေးပေးပါဒီတန်ခတ်မှုပြီးတော့မှပဲဒီတက်မတော်ကနေပြီးတော့မှဒီအကြီးတန်းဒီအရာရှိနှစ်ဦးကိုထုတ်ပယ်လိုက်တာအနာယူပေးလိုက်တဲ့ဆိုတာမျိုးလည်းရှိတယ်ဆိုတော့ဒါကတိုက်ရိုက်တက်ရောက်မှုလို့ပြောလို့ရနိုင်မလားဥရောပသူငင်းရောဘယ်လိုထင်ပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ကနေတော့ဒီနိုင်ငံကအဖွဲ့ကြီးတွေနေတဲ့တည်းအတိအကျအပြည့်စုံရမှုဆိုတာတော့ခက်ပါတယ်ကျတဲ့အခါကျတော့နိုင်ငံကအသက်ကတော့ဒီသူတို့ရရှိတဲ့သတင်းတွေပေါ်အခြေခံပြီးတော့ဒီဆုံးဖြတ်မှုလုပ်ရတာပေါ့နော်အဲ့ဒီနေသားကတော့ကျွန်တော်ထင်တာကတော့အကြီးအမှုတွေကတော့ဟို symbolic ပေါ့ဟိုဘာခေါ်မလဲပြရုပ်သဘောဆောင်တဲ့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြန်မာစုအဖွဲ့ကလည်းဒီလိုနိုင်ငံကအဲ့ဒီပုံမှာသုတ်ပြန်မှုရှိတယ်လို့တော့ကျွန်တော်ယူဆနိုင်ပါတယ်ဆိုတော့အဲ့တော့ရခိုင်ကိစ္စတွေဖြစ်ပြီးတော့ကျွန်တော်တို့ဒုသမ္မတဦးမြင့်ချွေဦးဆောင်တဲ့ဆုံးသတ်ရှိစီကော်မရှင်ကိုဖွင့်ခဲ့ပါတယ်။နောက်တစ်ခါတက်မတော်ကဗိုလ်ချုပ်ကြီးတယောက်ဦးဆောင်တဲ့ဒီဆုံးသတ်ရေးကော်မရှင်တွေလည်းဖွင့်ခဲ့တာတွေရှိပါတယ်။ဒါတိုင်းမဲ့လည်းအခုနောက်ပိုင်းမှာတော့ဒီဘာခေါ်လဲဒီတချို့ကိုအရေးကြီးရတဲ့အနေအထားမျိုးဖြစ်လာတဲ့အနေအထားကြီးဖြစ်လာတာပေါ့နော်။အဲ့တော့နိုင်ငံတကာရဲ့ PR ဒီနိုင်ငံတကာရဲ့အတိုက်တွန်းချက်တွေကိုနားထောင်ရတယ်ဆိုတဲ့သဘောမျိုးလည်းရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျမတို့ရှိမှဒီ Facebook မှာလာပြီးတော့ comment ရေးတဲ့သူတူကတော့အခုလို့တဲ့စစ်တပ်ကိုတန်ခတ်ပေးဆိုတာဒီစိတ်တိုင်းတော့တက်ရောက်မှုရှိတယ်လို့သူကတော့ထင်ပါတယ်တဲ့ဒါပြလို့ဆိုတော့လူခွေချိုးဖောက်တယ်လို့သူတို့ထင်ထားတဲ့သူတွေကိုအခုလို့တန်ခတ်တာကစစ်တပ်ပေါ်မှာထားတဲ့အစိုးရရဲ့သဘောထားကိုသူတို့သိထားပြီးတော့လက်သက်စိတ်တော့လက်ထိတ်နာစီလိုတဲ့ဆန္ဒနဲ့အခုလို့ရေးယူတာဖြစ်ပါတယ်တဲ့ဒီချိန်မှာလက်ရှိအစိုးရရဲ့စွမ်းရည်ကိုထုတ်ပြခွင့်ရတဲ့အချိန်ကောင်းဖြစ်တယ်လို့စစ်ဖက်ကလည်းနိုင်ငံရေးမှာမပါဝင်သင့်တော့ဘူးဆိုတဲ့အမြင်မှန်ကိုရသွားစေတာပါဆိုပြီးတော့ဆွေးနွေးထားတာတယောက်ရှိပါတယ်။နောက်ထပ်တူကလည်းဒီလိုအလားတူပဲဒီလိုမျိုးကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းကနေပြီးတော့မှသူတို့တွေ့ရှိတဲ့အပေါ်မှာအခြေခံပြီးတော့တစ်ဖက်သက်ဖိအားပေးမှုတွေတိုးမြင့်လာမယ်ဆိုလို့ရှိရင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပေါ်မှာထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ဟိုပြောတာလည်းရှိပါတယ်။ဆိုတော့ဒီအခုတန်ခတ်အရေးယူမှုအပါအဝင်ပေါ့နော်ဒီနိုင်ငံဒကာရဲ့ဖိအားတွေကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုမထိခိုက်ဖို့လိုတယ်ဆိုပြီးတော့လည်းမြန်မာအစိုးရဘက်ကပြောတာရှိပါတယ်ကျမတို့ဒီအခုနောက်ဆုံး EU ရဲ့ပြစ်မှတ်ထားတန်ခတ်မှုအပြီးမှာပဲဒီနိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးချုပ်ဦးစောထေးကကျမတို့ VOE ကမဆုမောကဆက်သွယ်မိမြန်တဲ့အခါမှာပြောထားတာရှိပါတယ်ဒါကိုလည်းတစ်ချက်လောက်နားထောင်ကြည့်အောင်ပါရှင
်မြန်မာနိုင်ငံကို sanction လုပ်မယ်ဘယ်လိုမျိုးအရေးယူတန်ခတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်၁ပြည်သူလူထုရဲ့လုံးဝပြောင်းမထိခိုက်ဖို့လိုတယ်။မနေ့ကကမြို့သားပြည်နယ်ပြည်နယ်ရေးနဲ့ကျွန်တော်မြန်မာပြည်လုံခြုံရေးနဲ့မထိခိုက်ဖို့လိုတယ်။နံပါတ်3အချက်ကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းရေးကိုမထိခိုက်ဖို့လိုတယ်။ဒီအချက်တွေကကျွန်တော်ဟိုလေးလေးနဲ့ပြောတာဖြစ်တယ်။ဒီအရာတွေကိုမထိခိုက်ဖို့တုံ့တက်စဉ်းစားပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ။
ဟုတ်ကဲ့အဲ့တော့သူပြောသလိုပဲတကယ်ပဲဒီနိုင်ငံကရဲ့ဖိအားလူထုအကျိုးစီးပွားနဲ့တိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးနောက်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်ရောက်မှုဖြစ်စေတဲ့အနေအထားရောရှိနေပါလားရှင်ဘယ်လိုသုံးသပ်လို့ရပါမလဲဦးအောင်သူကြီ
းဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီစဉ်းစားချက်တွေကတော့အထိုင်ပေါ့နော်ကျွန်တော်ရက်တည်ရဲ့မတူကြတဲ့ပုံဖြစ်တယ်လို့ယူဆပါတယ်အဲ့တော့နိုင်ငံကဘက်အတိုင်းမှာကြတော့ဒီဥစ္စာကဒါအစုလိုက်အပြုံလိုက်ပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေ အမျိုးယူဆပါတယ်အထူးသဖြင့်တော့ဒီ EU လို့ခေါ်တဲ့ဥရောပတမက္ခဆိုရင်သူတို့ရဲ့စဉ်းစားချက်ကဒုတိယကမ္ဘာစစ်တုန်းကကျွန်တော်တို့ဂျူးလီအစုလိုက်အပြုံလိုက်ဒီလိုမျိုးအပတ်ဖြတ်ခံရတဲ့အခြေအနေမျိုးကြုံခဲ့တာပေါ့နော်အဲ့လိုဒီကမ္ဘာဂျီနိုဆိုက်လို့ခေါ်တဲ့သကလုံးမျိုးဒီလိုလူစုလိုက်ပြုံလိုက်ထွက်သွားရဆိုတဲ့သကလုံးမျိုးမှာဒါဥရောပတမက္ခဘက်ကဒီလိုမျိုးအသေးစားပါတယ်ဒါကြတဲ့ကျွန်တော်တို့အမေရိကန်တို့ဘာလို့နိုင်ငံတွေဘက်ကကြတော့စဉ်းစားရင်လည်းဒါလူခွင့်ကြီးပါညာအခြေခံဘက်ကစဉ်းစားပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံအစိုးရတို့တမတော်တို့ဘက်ကစဉ်းစားတော့အချုပ်ချာအာဏာတို့ဘာလို့တချို့ကိစ္စတွေစဉ်းစားရတာလည်းရှိပါတယ်အဲ့တော့တကြိုင်နဲ့ဒီမှာပဲလေကျွန်တော်တို့ဘက်မှာကိုစဉ်းစားအပ်တဲ့တချို့ကိစ္စတွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့အရက်ပဲစစ်ပဆက်ဆိုင်ကြီးပေါ့ဟိုကျွန်တော်တို့ကသွားနေတဲ့ဒီမိုကရေစီကြီးကမပြည့်နေတဲ့အခါမှာဒီအရက်ပဲစစ်ပဆက်ဆိုင်ကြီးရဲ့အကျဉ်းချုပ်မှုတွေလည်းအာရုံကကြည့်ဖို့ကြိုးတဲ့အနေဒါတော့ဖြစ်ပါတယ်။အဲတော့ခုနကဥစ္စာကိုပြောတဲ့အချက်တချို့ကလည်းကျွန်တော်ထောက်ခံပြီးတော့ပြောချင်ပါတယ်။ဆိုတော့တခါတော့ဟိုခုနပြောလို့ရဒီမိုကရေစီကျွန်တော်တို့ရဲ့ကြားနေတဲ့တချို့ခရီးတွေကိုမထိခိုက်ဖို့စီဖို့ဆိုတော့ဟိုတိုက်တွန်းချက်မျိုးပေါ့နော်။ဒါတော့ကျွန်တော်ထောက်ခံချင်ပါတယ်။တစ်ခါကလည်းကြည့်မယ်ဆိုလို့ရှိရင်တော့ဒီအခုအနောက်နိုင်ငံတွေကလုပ်တဲ့အရေးယူမှုဆိုတာတော့ဟို selective ပေါ့နော်။လုံးဝကိုကင်းမထားပြီးတော့တချို့လူတွေကဟိုဘာဟောရပိတ်ချူရအေးယူတာတွေလောက်တာတွေတဲ့သဘောမျိုးလဲကျွန်တော်ဖိရပါလေခင်ဗျာ
ဟုတ်ကဲ့အဲကျေးဇူးတင်ပါတယ်ကောင်သူရေလိုင်းပေါ်မှာနေပြပါတော့အခုကျမတို့ဒီပအဝင်ဆွေးနွေးမဲ့သောတာရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဥစောလွင်ရန်ကျဲကဥစောလွင်ရှိပါလားရှင်ဆွေးနွေးနိုင်ပါပြီ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဒီသောတာရခိုင်ကြီးလေးရဲ့လူခွေးချောမှုလို့ကမ္ဘာကူရတမက်ကြလို့ EU လို့ဆွေးနွေးနေတာဖိတ်ဆိုတန်ခတ်အေးယူမှုဟာပြည်သူများဘို့ထိခိုက်ရုံသာမကနောက်ညချင်းမှာကျွန်တော်တို့ရဟိုင်းပြည်သူလူထုအတွက်အများကြီးဆွေးနွေးကြရအဖြစ်ဖြစ်တယ်။ဒါကြောင့်လေဆိုတော့တွေးတာလူရင်းကြဆိုတဲ့အသုံးအနှုန်းကိုနေပြီးမပြတ်မပြတ်ထည့်သုံးနေရတယ်ကိုကျွန်တော်တို့တနေ့နေ့မှတွေ့ရတယ်။အဲဒီလူရင်းကြဆိုတဲ့လူမျိုးတွေကမြန်မာနိုင်ငံရဟိုင်းပြည်ကြီးရဟိုင်းတိုင်းရင်းသားတွေထဲမှာမရှိတဲ့လူမျိုးတွေဖြစ်တယ်။မရှိတဲ့လူမျိုးတွေကတို့အရှိအအရှိလို့ပြီးတော့ဒီလိုမိုင်းလုံးထိုးပေးနေတယ်ဆိုလို့ရှိရင်ဒီမိုကရေစီတောင်းလေဖို့အတွက်ရောကျွန်တော်တို့ရဟိုင်းပြည်သူတွေနောက်ထပ်ညီရဆိုင်ရချက်သေးလာမှာကျွန်တော်ညညဝချင်းချင်းပြင်ရရတယ်။ဘာလို့ဆိုတော့ရခိုင်သူရခိုင်သားတွေကညညဆုံးခွာပြီးတော့တို့ရန်အာစာရဲ့ဟိုအဲဆိုရဲ့အခုရန်ကိုကြောက်ရွံ့ပြီးတော့ဆွဲပြစ်သွားရတဲ့သူတွေအများကြီးကိုပြင်ရရတယ်။အဲဆိုလောက်ကြီးရတယ်လေညကြီးတက်မဟုတ်ဘူးညနေပဲအချိန်ကြမှာတို့ကလည်းအကျန်းပဲလို့ရတယ်။အာအာကိုမပြစ်ချက်ဘူးချိန်ဖို့လို့ရမှာလား။
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဥစောလင်အဓိကဆွေးနွေးချင်တာကဒါဆိုရင်ဥစောလင်အဓိကဆွေးနွေးချင်တာကတော့ဒါအခုလိုမျိုးနိုင်ငံတကာကဒီလိုဖိအားတွေပေးပြီးလုပ်နေမယ်ဆိုလို့ရှိရင်လူတို့ရဲ့အထူးသဖြင့်ဒီရခိုင်ပြည်နယ်မှာရှိတဲ့လူတို့ရဲ့လုံခြုံရေးကျိုးစီးပွားတွေကိုထိခိုက်နိုင်တယ်ဆိုတဲ့သဘောမျိုးဆွေးနွေးတယ်လို့ထင်ပါတယ်နောက်ထပ်တရားကိုလည်းဖိတ်ခေါ်ချင်ပါတယ်ဦးတန်းမောင်မန္တလေးကကိုတန်းမောင်ရှိပါလားရှင်
ဟုတ်ကဲ့မင်္ဂလာပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
ဆွေးနွေးပါရှင်ကို
လောက်တဲ့အစီအစဉ်ကကောင်းပါတယ်အန်ဂျန်စီလောက်တာအလုပ်တက်တာကြပါပြီအခုမှမဟုတ်ပါဘူးဆိုမကြီးကအမပြောသွားလို့ဆိုရင်ဥတားခဲတဲ့ဥတားရခဲကလောမကိကပါဆိုတော့ဒီဆန်းဒီတောင်ပန်းမှာဆိုကြည့်ကျွန်တော်ဆန်းဒီဖယ်ကြည့်တဲ့အဆက်တွေဖယ်ပြီးတော့ဝါတွေထည့်လိုက်တယ်ဝါဆိုတာဝါစကားဝါစကားတစ်မျိုးပြေစကားတစ်မျိုးဆိုတော့ဒီနိုင်ငံသားတွေကိုထဲတယ်ပါဝင်တယ်ဆိုတာဒီဗမာပြည်တိုင်းမှာနိုင်ငံသားတွေအုံဆုံးကြတာပဲတရုတ်တွေအုံဆုံးကြတယ်။ဟာလာ UN မှာလည်းဟာလာဟိုတရုတ်ကဟိုပါဝါသုံးလို့ဆိုတာငကားသုံးလို့မဟုတ်ဒီသူဒီဘုံကျုပ်တဲ့မိန်းမတွေလည်းတရုတ်တွေပဲလေ။အခုလို့အစီအစီလောက်ရဆိုတာဒါကျွန်တော်တို့ကရခိုင်မမြင်ရဘူးထားလိုက်။ဒီနာဒီစားပြီးတောင်းပါတဲ့ကိစ္စမှာအမျိုးမျိုးဖြစ်နေတာပဲ။ဟာလာအဝေးမကြည့်တဲ့2012ကဒီမိတ်ကြီးလာတို့ဟာလာလာရှိုးတို့ဖြစ်သွားတယ်ပြုတ်ပိတ်ဆိုပြီးလောက်လေအဲဒါမှပိတ်ပြီးတော့သူစက်တယ်လောကရေရိုးညာတို့ကပြေးကြလမ်းရှိသေးတယ်မိတိလာဆိုပြေးကြလမ်းမရှိဘူးလားလို့ဆိုပြေးကြလမ်းမရှိဘူးအဲ့တော့ဒါအိုးဘူသူကအကောင့်နဲ့ပေါ်သွားအခုချိန်ကြီးဟိုပိတ်ထားတဲ့ပလီလိုတရားဝင်ဟိုရှေးရုံးကတမိုင်းလေးကရှိကြတယ်အခုချိန်ကြီးမိတိလာဆိုပိတ်ထားတယ
်ဟုတ်ကဲ့ဆိုတော့ကိုတန်းမောင်ပြောကြည့်လားဒဏ်ခတ်မှုတွေဆက်ပြီးတော့ဟိုနိုင်ငံတကာဆက်ပြီးဖိအားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောတာပါလား
ဟိုဘာသာပေါင်းသူတိုင်းရာပေါင်းသူဒုက္ခရောက်နေတယ်သူတို့ဒီသူတို့ဟာလာဒီဟိုလက်ရှိအုပ်ချုပ်နေတာတိုင်းရာပေါင်းဒီအာဏာတဲမှာဟာလာရဲတဲမှာဟိုစစ်တဲမှာဟောဘာသာပေါင်းလို့မရှိဘူ
းတိုင်းရာနိုင်ငံတကာဖိအားတွေဆက်ပြီးတော့ရှိနေတဲ့ပေါ့နော်ဖိအားတွေကအရေးကြီးတယ်ဆိုတဲ့သဘောမျိုးသုံးသပ်
အရေးကြီးတာပေါ့အရေးကြီးတာပေါ့အရေးကြီးတာ
ကျေးဇူးတင်ပါတယ်ကိုစမ်းပါနောက်ထပ်ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိလို့ဆက်ပြီးတော့ဖိတ်ခေါ်ကြင်ပါတယ်ကိုစိုးဝေရှိပါလားရှင်ကိုစိုးဝေ
ဟုတ်ကဲ့ရှိပါတယ်ဟုတ်
ကိုစိုးဝေဆွေးနွေးနိုင်ပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့အချုပ်ချာနာပေါ့ဗျာဒီအချုပ်က ချုပ်အချာအနာဆိုတာကိုဟိုပေါ့ဟိုပြည်ထောင်စုလွှတ်တော်အနေနဲ့အတိတ်ပဲတိတိကျကျဖွင့်ဆိုဖို့လိုပြီးပေါ့နော်ဒီအချုပ်အချာအနာအချုပ်အချာအနာဆိုတာကိုပြည်သူအများစုကနားမလည်ဘူးဒီအချုပ်အချာအနာဆိုပြီးတော့နှစ်ပေါင်း80ပြည်သူစကြီးမှာပေးတဲ့အများကြီးပဲတတ်မတော်ရောတိုင်းနာလည်းနဲ့ကိုင်းနေရောပေါ့ဒီကျောင်းသားတွေဒီအချုပ်အချာအနာနဲ့ခေါင်းစဉ်ကျောင်းသားတွေတက်တက်ခံနေတန်ငါတွေပေးပြီးဟိုပေါ့ဟိုပြည်သူလူတွေစေပြီးပေါ့ဒီအချုပ်အချာအနာကိုတိတိကျကျအဲ့လိုဖွင့်ဆိုပေးဖို့လိုတယ်ကျွန်တော်ပြောချင်တာဒါပါပဲ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်အခုဟိုကျမတို့ဒီပါဝင်ဆွေးနွေးထားတဲ့သူတွေထဲမှာဆိုလို့ရှိရင်ဒါကဒီအခုတန်ခတ်မှုတွေကလူလူရဲ့အကျိုးစီးပွားတွေလုံခြုံရေးကိုထိခိုက်စေနိုင်တယ်ဒါတွေကိုအားမပေးတာရှိတယ်လို့တန်ခတ်မှုတွေဆက်ပြီးတော့လှုပ်တင်တယ်ဒါမှပဲဒီမြန်မာပြည်ထဲမှာလက်ရှိအထူးသဖြင့်တိုင်းဒေသဒေသတွေမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုနိုင်ငံတကာကဒီလိုဖိအားပေးမှပဲရမယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အလားတူပဲဒီကျမတို့ Facebook မှာလာပြီးတော့လည်းဒီ comment တွေမှတ်ချက်တွေလာရေးတဲ့အထဲမှာဆိုလို့ရှိရင်လည်းတချို့ကဒီမှာထွန်းထွန်းဆိုတဲ့ Facebook account ကတယောက်ဆိုရင်ပြောထားတာက International Fact Finding Mission ဒီနိုင်ငံတကာကအချက်လက်ရှာဖွေစုံစမ်းရေးရှာဖွေတဲ့ဒီအဖွဲ့တွေကိုဝင်ခွင့်ပေးပြီးတော့ဖြည့်ရှင်းတင်ပါတယ်တဲ့အမုန်းစကားတားဆီးအရှိန်မြင့်လုပ်တင်ပါတယ်တဲ့ဆိုပြီးတော့သူကပြောတယ်ဆိုတော့နောက်တစ်ဦးကလည်းဒီလိုပဲနိုင်ငံတကာတပ်တွေကိုတဲ့စစ်တပ်ကတစ်ချိန်လောက်မှတ်လောက်သားလာအောင်ဆုံးမမှကျန်တာတွေဆက်လုပ်လို့ရမှာပါဆိုပြီးလာရေးသွားတယ်လို့လည်းရှိပါတယ်နောက်စစ်တပ်နဲ့အပေါင်းပါလို့ပြောင်းလဲဖို့လိုပြီဆိုတာကိုပြောတာပါပဲဆိုပြီးတော့လည်းရေးတာရှိပါတယ်ဆိုတော့ဒါပေမဲ့တစ်ဖက်မှာလည်းဒီဒဏ်ခတ်မှုကဂယုဆိုင်စရာမလိုဘူးဆိုပြီးတော့စော်ဘွားလေးမြင့်ဆွေးဆိုတဲ့အကောင့်နဲ့ Facebook မှာရေးထားတာကတော့ဒီလိုရေးယူမှုမျိုးတွေကတဲ့အရင်ကလည်းကြုံပူးပြီးသားမို့ကိုယ့်လုပ်ကိုဆက်လုပ်သွားဖို့ပဲရှိပါတယ်တဲ့နိုင်ငံကဖိအားကိုပါပါနဲ့နဲ့နဲ့ရှောင်ဖို့ကပူးပေါင်းညှိနှိုင်းတက်ဖို့ဒါအရေးကြီးပါတယ်ဆိုပြီးတော့ရေးထားပါတယ်နောက်အလားတူပဲဒီလိုမှတ်ချက်တွေရှိပါတယ်ဆိုတော့ဒဏ်ခတ်မှုကိုဂယုဆိုင်စရာမလိုဘူးဆိုပြီးတော့ဆွေးနွေးတာတွေလည်းအတော်များများကျွန်တော်တို့ဒီမှာတွေ့ရပါတယ်ရခိုင်ကိစ္စကိုတဲ့ခြုံငုံတုံးတက်မယ်ဆိုရင်အပိုင်းနှစ်ပိုင်းပဲရှိပါတယ်တဲ့ဒါကတော့ဖြိုးမင်းအေးဆိုတဲ့အကောင့်ပိုင်ရှင်ကပါပထမပိုင်းကတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့သူတွေပြန်လက်ခံရေးနိုင်ငံသားပေးရဖြစ်ပြီးတော့ဒုတိယပိုင်းကအဲ့ဒီလူတွေကိုဘင်္ဂလားဒေ့ရှ်ကိုရောက်အောင်တမင်လုပ်ခဲ့တဲ့ဆွဆွဲပြီးတော့တက်မတော်ခေါင်းဆောင်လေးကိုအေးယူပါတဲ့ဒါကလည်းတယောက်နောက်တယောက်ကတော့ဒါကတော့ဒဏ်ခတ်မှုကိုဂယုဆိုင်စရာမလိုဘူးဆိုပြီးတော့ဆွေးနွေးတာနောက်တယောက်ကတော့အဖက်လုတ်အしょပေးဆက်ဆံပြီးတော့ဝင်ရောက်ဆွတ်ဖက်ခွင့်ပေးလို့ကတော့နိုင်ငံတကာဖိအားကပို့ဆိုးဖို့ပဲရှိပါလိမ့်မယ်တဲ့ရူရင်ရှားမဆိုတာမရှိတဲ့အကြောင်းနဲ့သုံးတဲ့အဖွဲ့အစည်းနဲ့မီဒီယာတွေကိုပါဥပဒေနဲ့အရေးယူနိုင်အောင်လုပ်တဲ့ပြန်ဝင်လာမဲ့သူတွေကိုလည်းတည်ဆဲနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့စစ်ပြီးတော့မှညှိပြီးတော့မှပြန်ခေါ်ဆိုပြီးတော့ဒီ250အတွင်းစီးပွားရေးပိတ်ဆို့တာတွေပြည်သူတွေခံခဲ့ရပြီတဲ့မထူးဆန်းတော့ဘူးရင်မခုန်တော့ပါဘူးဆိုပြီးတော့လည်းရေးပါတယ်ဆိုတော့ဒီနေရာမှာပင်တိုင်းဆွေးနွေးမဲ့သူတွေကိုကျွန်မတလဲလောက်တုံ့တက်ပေးစီချင်ပါတယ်ဒီသူတို့ပြောသလိုတန်ခတ်မှုကကယူဆိုင်စရာမလိုဘူးဆိုပြီးတော့ဒီတိုင်းပဲထားလိုက်လို့မြန်မာအစိုးရအနေနဲ့ပေါ့နော်ဒီဒါတန်ခတ်မှုတွေကအရင်ကလဲဒါလှုပ်လာတာပဲဘာမှလဲကိုယ့်အတွက်တိတ်ပြီးတော့ဂယုဆိုင်ရှာမလိုဘူးဆိုလို့ထားလို့ရောရပါမလားရှင်ဦးအောင်သူကြီးအရင်ဆုံးဆွေးနွေးပေးပါ
ကျွန်မညီလာကတော့ဒီလိုပဲတန်ခတ်မှုတွေဖြစ်လာပါပြီပေါ့နော်ဆိုကျွန်မကနေနိုင်ငံရာမိသားစုနဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်ဆက်လုပ်တယ်လို့ထင်တယ်ကျွန်တော်ဒီ isolation ခေါ်တာကနောက်ဆုံးပြီးတော့ကျွန်တော်အကြီးကြီးနေတဲ့အမျိုးအစားကအကြီးမဟုတ်ဘူးလို့ပြောပါတယ်ဆိုအရင်ကကျွန်တော်တို့နိုင်ငံကနောက်ကျနေတဲ့အနေအထားကပိုပြီးတော့ရှုံးသွားသွားမယ်အနေအထားမျိုးရှိပါတယ်။ဒါအဲ့တော့ဘာလို့ဒီဖြစ်ကျွန်တော်မြန်မာကနေနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကိုတိုးပြီးလုပ်ဖို့တော့ကျွန်တော်အနေနဲ့အချမ်းပြချင်ပါတယ်။နောက်တစ်ခုပြောချင်တာကတော့ဒီကျွန်တော်တို့အချုပ်ချာအာဏာလို့ပြောတဲ့ sovereignty ပေါ့နော်။အဲ့ဒါကပြောမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ရသဘောရှိပါတယ်။အဲ့တော့လုံးဝအပြည့်အစုံကျွန်တော်တို့အချုပ်ချာအာဏာဆိုတာမဟုတ်တော့ပါဘူး။အဲ့တော့အာဆီယံကိုကျွန်တော်တို့ကုလသမဂ္ဂကိုဒီလိုနိုင်ငံကအဖွဲ့ကြီးတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လာနေပြီ။ကျွန်တော်တို့ရဲ့အချုပ်ချာအာဏာဆိုတာကခုနနိုင်ရသဘောရကျွန်တော်တို့အပြည့်အစုံရှိနိုင်တဲ့အခြေအနေမဟုတ်ပါဘူး။ဒါကဒီကဲနိုင်ငံကဒီနိုင်ငံကြီးကိုလိလာနေတယ်ဆိုလို့ရှိရင်လည်းဒါသဘောပေါက်ပါလား
။ဟုတ်ကဲ့။အကဲဦးမေအောင်လည်းဆွေးနွေးပေးစေချင်ပါတယ်ဒီတန်ခတ်မှုတွေကဟိုဘယူမဆိုင်ဖဲနဲ့ထားလို့ရမလားဒါမှမဟုတ်လို့ရှိရင်လည်းမြန်မာဆွေရနေနဲ့ဒါဒီကိစ္စကိုဘယ်လိုမျိုးဟိုထိတိမိမိတုတ်ပြန်ရင်ပို့ပြီးတော့တိုင်းပြည်အတွက်အကျိုးရှိမယ်လို့ထင်ပါလဲရှင
်ကျွန်တော်ဟိုကိုအောင်သူရင်းပြောတာကိုကျွန်တော်လက်ခံပါတယ်နော်ဒီ international pressure အထူးဖြင့်တော့ဥရောပဟို EU ရဲ့ဆက်ရှာတွေကဒါဆက်ပြီးတော့ပေးနေဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်ဒါမှသာရင်ကျွန်တော်ရှိမှနည်းနည်းအပြောင်းလဲအတွက်နည်းနည်းယူမယ်လို့မြင်တယ်လေ။အကြောင်းလို့ကျွန်တော်တို့ကမှဒီမှာအခုသွားနေတဲ့ဒီမိုကရေစီလမ်းစဉ်ကဥနည်းခွန်းနဲ့ဟိုလမ်းစဉ်ဖြစ်နေတော့နော်။ဟိုဘာပဲဖြစ်ဖြစ်ဟိုဒီနိုင်ငံကဥရောပကနေပြီးတော့ပြည်ရဲ့ဖိအားတွေဟာထိရောက်တယ်လို့ကျွန်တော်မြင်တယ်။ဆက် set below level building and you know you saw that again.
Okay, we are going to see tomorrow. Tomorrow, good now, tap our Sudi met Dorachin, who set below pick up watch tomorrow. And Yami Aunti Guangi Shibalachin. Okay, Guangi, Banya Sunni Jamal, Bawin Sunni Luyabi, Luyan to Shimbono.
Oh, okay, yeah. The now also one is your mamma, Tamado, based on that case, and that brother be all. Tiamu Shimishi, who was not Chamachalu, Wabu, no. Can you kid out of your mamma, Tamado, and you ask our jumper, Long Yamu, Lavido, Wayne Dilu, Kugan Gagu, that's supported by Tamado Lid, Ado, Adima, do you do move into Yahoo, so we go. You know, before you, the boy, I got to the boy. You know, and then the bomb about that little Kuga Shiva, Langani, or Tony, or Wabu, I don't think Yashi, or
ဒီလိုင်းနဲ့ပြည်သားတွေမှာဖြစ်နေကြတဲ့စစ်ပွဲတွေကြတော့ဒီဥရောပတံတကာကနေပြီးတော့အရေးယူမှုအပိုင်းလေးကိုကျွန်တော်နည်းနည်းပြပြမှာတယ်ခင်ဗျာအဲ့ဒါလူ့အခွင့်အရေးမချိုးဖောက်ဘူးလားအဲ့ဒီစစ်ပွဲတွေကတော့အဲ့လောက်လေးပါပဲဟုတ်ကဲ့ဒါကတော့ပြည်နိုင်ဆွေးနွေးသူနှစ်ယောက်ကဖိချပေးနိုင်မယ်ထင်ပါတယ်ဟာဦးအောင်သူကြီးဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟိုချင်းတော့ကဘာယူအမှန်
င်အားဆုံးဖြတ်ပြီးတဲ့အနေအထားမျိုးတွေလည်းရှိပါသေးတယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံအနေနဲ့ကတော့ဒါအင်အားကိုအခြေပြုမယ်ကျွန်တော်တို့အင်အားနဲ့ကိုမိုက်နေဆိုတဲ့ခင်ဗျာတော့ကျွန်တော်ဆိုလဲကျွန်တော်တို့မဖြစ်နိုင်ဘူးဆိုမှာ
။ဟုတ်ကဲ့အငယ်ဦးနဲ့အောင်ရောဗာမြဖြေချပေးခြင်းမှာလဲ
။ဟိုလည်းဟိုမိကုန်းလေးကျွန်တော်ပြန်ပြောအောင်။
မေကွန်းကတော့အကြီးကတော့ဒီမြန်မာနိုင်ငံကိုတော့ဒီလိုတွေဖျားပေးနေရတယ်မဲ့တခြားနေရာဒေသတွေမှာလည်းဒီလိုဟိုချိုးဖောက်တဲ့ကိစ္စတွေရှိပေမဲ့လည်းမြန်မာနိုင်ငံကိုပဲမြန်မာနိုင်ငံအနေမဟုတ်ဘူးပေါ့တခြားနေရာတွေမှာလည်းဒီလိုတွေရှိနေတယ်ဆိုတဲ့ဥစ္စာပေါ့အဲ့ဒါအဲ့လိုနိုင်ငံတွေကြတော့ဘာကြောင့်ဒီနိုင်ငံအနောက်နိုင်ငံတွေကဘာလို့ဒီလိုမျိုးဖျားမပေးတာလဲပေါ့
မမတော့ပြီးပါပဲသူတို့လည်းမ EU ကလည်းပြီးတာပဲနော်သူတို့ဒီစီးပွားမှာဖြစ်နေတဲ့ကိစ္စတွေဘာတွေမှာလဲပဲသူတို့ delegation တွေလွတ်ပြီးသွားပြီးတော့ကြည့်ပြီးတော့ဟိုသူတို့ဟိုနယ်လိုအပ်သူတို့ဒီ PR တွေပေးခဲ့တာပါပဲနော်အဲ့တော့ဒီဥစ္စာကတော့ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံအတွက်ဆိုရင်လည်းအဲ့လိုပဲ PR တွေပေးပါပဲနည်းနည်းယူမယ်လို့ကျွန်တော်ကမြင်တယ်လေ
โอเคအညာမြေအောင်ကြီးဦးအောင်ကြီးဖြေကြားရမယ်ထင်ပါတယ်เนาะနောက်ထပ်ကြံနေလေးရဲ့တောထားချင်းတယောက်ကိုကျွန်မတက်ဆက်တယ်ပဲဖိတ်ခေါ်လိုက်ချင်ပါတယ်ကိုခိုင်စုဘက်ဖလိုမျိုးကကိုခိုင်စုပ
ါဟုတ်ကဲ့ပ
ါဟုတ်ကဲ့ကိုခိုင်စုဆွေးနွေးနိုင်ပါပြီရှင
်ဟုတ်ကဲ့ပါအဓိကကတော့အဓိကကျွန်တော်ပြောချင်တာကတော့ဘယ်လိုလဲဆိုလို့ရှိရင်ကျွန်တော်ကဘင်္ဂလားဒေ့ရှ်ရှိမှကျွန်တော်ကောင်းကောင်းနေခုတယ်ဒီမွတ်စလင်တွေနဲ့လည်းကျွန်တော်ကောင်းကောင်းဆက်ဆံခုတယ်အဲ့တော့သူတို့ကမြန်မာနိုင်ငံမှာနေပြီးရခိုင်ဒေသမှာနေပြီးရောဟင်ဂျာဆိုတဲ့နာမည်တစ်ခုတည်းကိုသူတို့ကအဓိကတိတ်နေတာသူတို့ကအဓိကကသူတို့ကအဲ့ဒီနာမည်ကိုရသောပြီဆိုလို့ရှိရင်သူတို့မြန်မာနိုင်ငံမှာတည်ရင်သာအဖြစ်အနေနဲ့သူတို့ကလက်ကိုလက်ခံရမယ်ဆိုတဲ့အဲ့ဒီ move တစ်ခုကိုတော်တိုက်တာတိုက်တာသူတို့ကဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ကတော့ move ကြိုက်တယ်ကျွန်တော်ပုံဖူးတယ်ကျွန်တော်ရှိစ်ရှိအရင်ခင်းတော့ပေါ့ကျွန်တော်ကဟောတော့ခုတော့တာကျွန်တော်ကအဲ့တော့ကျွန်တော်ဒီဟာတွေကိုကျွန်တော်တို့စိုက်မြက်တွေကအကုန်လုံးသိတယ်။အဲဒီကြောင့်သူတို့ကဒီမြန်မာနိုင်ငံမှာတင်းရင်းသားအဖြစ်တစ်ခုတည်းနဲ့အနေနဲ့နေပြီးရင်ရတ္တိဖို့အတွက်နေပြီးရင်သူတို့ကဒီမောင်တော်နေမင်းမှာရောဟင်ဂျာဆိုတဲ့နာမည်ကိုသူတို့ကတိတ်နေတာဖြစ်တယ်။အဲဒီကြောင့်ဘလို့ပဲနေပြီးရင်ပိတ်ဆိုးရတယ်လို့ပါစေ။အခုကျွန်တော်တို့ကဒီစိတ်ဓာတ်တွေကိုလည်းတော့ဗမာစိတ်ဓာတ်တွေကိုလည်းကျွန်တော်တို့ဆောက်ခံတာမဟုတ်ဘူး။သူတို့တွေကိုဘလို့ပဲတိတ်ဟောနေပြီးရင်နိုင်ငံတကာကပိတ်ဆိုးရလို့ပါစေ။အခုရောဟင်ဂျာဆိုတဲ့နာမည်ကိုပြေးတာနဲ့နေပြီးရင်အကုန်လုံးဘင်္ဂလားဒေ့ရှ်ကိုထွက်ပြီးတော့တဲ့မူဆလင်တွေကအကုန်လုံးဝင်လာမှာသူတို့ကအဲ့ဒီနာမည်ကိုမရတကောက်ကိုဟိုတိုက်တွေ့သွားတယ်လို့ဆောက်ပြီးရင်လည်းတော့သူတို့ကမလာဘူးဆိုတာကိုကျွန်တော်ကဒါပဲပြောချင်တယ
်ဟုတ်ကဲ့ကိုခိုင်ဆိုပါဝင်ဆွေးနွေးရတာကျေးဇူးတင်ပါတယ်ရှင်ကျွန်မပင်တိုင်းဆွေးနွေးသူတွေနဲ့တစ်ဖက်ပြန်ပြီးတော့ဆွေးနွေးစီကျင်းပါတယ်အခုဆိုလို့ရှိရင်ဒါနိုင်ငံတကာရဲ့စိုးရိမ်မှုတွေကဒီရခိုင်ရင်းနဲ့ဆက်ဆက်ပြီးတော့ပိုးပို့ပြီးတော့တိုးလာတာရှိပါတယ်ဒီလူလူရွေးကောက်တင်ပြောက်တဲ့ဒီ NLD အစိုးရလက်ထက်မှာကိုပဲအခုတန်ခတ်ပိတ်ဆို့မှုတွေဆိုလို့ရှိရင်ပို့ပြီးတော့တော့မှတိုးလာတာပါအရင်ဦးသိန်းစိန်လက်ထက်တုန်းကတော့မှတချို့ဖယ်ရှားထားတဲ့တန်ခတ်မှုတွေဆိုပြီးတော့ပြန်လည်ချမှတ်လာနေတာတွေမှရှိပါတယ်ဆိုတော့အပြင်ကိုပဲအခုဆိုလို့ရှိရင်ဒီနိုင်ငံကလူ့ကွန်ရေးအဖွဲ့အစည်းတွေကုလသမဂ္ဂကစလို့ပေါ့နော်ဆိုလို့ရှိရင်ဒီရခိုင်မှာဖြစ်ခဲ့တဲ့လူ့ကွန်ရေးချိုးဖောက်မှုတွေအရဒါလူမျိုးတုံး
တက်ဖြတ်တဲ့အဆင့်ထီတောင်ရောက်တယ်ဆိုပြီးတော့ဒီပြင်းပြထန်ထန်စကလုံးတွေစုံပြီးတော့ဒါဆူဆူဝါဖြစ်ခဲ့တဲ့ဒီအပေါ်မှာပြစ်ဒဏ်ပြစ်မှုကျူးလွန်တဲ့သူတွေကိုထိရောက်ရေးယူဖို့အတွက် ICC လို့ခေါ်တဲ့ဒီနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးအထိတင်ပြီးတော့တောင်မှအရေးယူမှုတွေလုပ်တင်တယ်ဆိုပြီးတော့ပြောလာတာတွေရတယ်ဒါပို့ပို့ပြီးတော့တင်းတင်းကြပ်များလာတယ်လို့တော့မှပြောလို့ရပါတယ်ဆိုတော့အခုဆိုရင်လည်းဒါကုလသမဂ္ဂအတွေ့အကြုံမူချုပ်အန်တိုနီယိုဂူတာရက်ဆိုလို့ရှိရင်လည်းအခုဒီရခိုင်ပြည်နယ်ကိုဒီဇူလိုင်လ၁ရက်ဒီရှေ့လ၁ရက်နေ့မှာသွားဖို့ရှိနေတယ်။နောက်လူခွေရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီဆိုလို့ရှိရင်လည်းဒါဘင်္ဂလားဒေ့ရှ်မှာရောက်နေတယ်။ဆိုတော့ဒီလိုအခြေအနေမှာဆိုလို့ရှိရင်ရခိုင်ရေးကသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာပို့ပြီးတော့ဒီ highlight လောက်ခံရမယ်ဒီမပြတ်ထောက်ပြတာတွေကပို့ပြီးတော့လည်းရှိလာဖို့အနေထားရှိနေတယ်။နိုင်ငံတကာဖိအားတွေကပို့ပြီးတော့တော့မှတိုးလာမယ်အနေထားတွေမြင်နေရတယ်လို့ထင်ပါတယ်။ဆိုလို့ရှိရင်ဒီ ICC တင်ဖို့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ဒါကဘယ်လောက်ထိတွန်းအားတွေဖြစ်သွားနိုင်တယ်လဲဒီ ICC ကိစ္စကလမ်းကြောင်းကဘယ်လောက်ထိဖြစ်လာနိုင်ချေရှိတယ်လဲဆိုတော့ကိုဥအောင်သူငယ်အရင်ဆုံးတုံ့သက်ပေးစေချင်ပါတယ်ချင
်းဟုတ်ကဲ့အခုချိန်မှာတော့ဒီ ICC အခွင့်အရေးသူတို့ခေါ်တာ free trial ပေါ့နော်ဒီခုံရုံးတင်စစ်ဆေးမှုမပိုင်ခင်မှာစုံစမ်းစစ်ဆေးမှုဆိုတဲ့ဟာမျိုးဒီကကဟိုလောက်ထားတာရှိပါတယ်အဲ့ဒီဒီသားမှာတော့မြန်မာစိုးရဟိုသူတို့ကဟိုထုတ်ချီကျေးဇူးတင်ဆက်ရအောင်တောင်းပန်လာရှိပါတယ်အဲ့တော့ဒီရတော့မြန်မာဆွေရဘက်ကကြာဝင်နေစီသဘောရှိပါတယ်အဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့က ICC ကိုခေါ်တဲ့ဒီအရေးအမှုခုံရုံးအဖွဲ့ဝင်မဟုတ်တဲ့ခိုင်ရတော့တိုင်းရိုက်အရေးယူလို့မရပါဘူးဆိုတော့တော်တော်လည်းကုသသမဂ္ဂလုံခြုံရေးကောင်စီဘက်ကဟိုဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါလည်းပြည်သူပြောင်းနိုင်တယ်ဒီကရှိပါတယ်ဆိုတော့အဲ့လိုဒီကားတွေမဟုတ်ဘူးဆိုရင်တော့မှကျွန်တော်တို့ရဲ့နိုင်ငံရဲ့ဟိုဂုံတိတ်ခါပေါ့နော်နာမည်ဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒီမှာယဉ်ယဉ်ညွတ်လာမှုတို့ဒီဝါရီအကျိုးဆက်တို့နိုင်ငံတကာကကူညီကြတော့လည်းပဲကျွန်တော်တို့မကူညီနိုင်တဲ့အနေထားပေါ့ဆိုတော့ဒီလိုအကျိုးဆက်တွေကတော့ကျွန်တော်အများကြီးရှိနိုင်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ခုနပြောသလိုပါပဲအခုလက်ရှိကုလသမဂ္ဂအဖွဲ့ကြီးကညှို့ချုပ်ရဲ့နောက်ကမ္ဘာ့ဘာဥက္ကဋ္ဌရဲ့ကမကြခင်မှာဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးတွားမှုရှိရဲ့ဆိုတဲ့ခါကျတော့သတင်းမီဒီယာတွေရဲ့ကျွန်တော်တို့ဒီမိမောင်းထိုးတဲ့ပေါ်ပြတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဆက်ပြီးတော့ဖိအားတွေဖြစ်လာဖို့အနေထားရှိတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်ကျွန်တော်တို့အချိန်ရလည်းမရှိတော့ဆိုတော့နောက်ဆုံးပိတ်နေတဲ့ဆက်ဆက်ကလောက်လေးပဲဖြစ်ဖြစ်အန်ကယ်ဦးနှဲ့အောင်ဒီအခုလိုနိုင်ငံကဖိအားတွေတိုးလာနေတဲ့ပုံမှာမြန်မာဆွေရဘက်ကဘယ်လိုပပနဲ့နဲ့ကင်တွယ်တင်တယ်လို့ထင်ပါလဲရှင
်မြန်မာဆွေရဘက်ကတော့သူတို့အဖြစ်မှန်ကိုပေါ်လွင်အောင်နော်ပြည်ချာချာအမိမောင်းထိုးပြနိုင်လို့ရှိရင်တော့ဒီဆိုင်ရာဒီဝန်ထမ်း PR တွေကနည်းနည်းတော့ယော့သွားနိုင်ပါတယ်ခုန ICC ကိစ္စမှာဆိုလို့ရှိရင်လေဟိုတကယ်တော့ဟိုအဲ့ဒီမြန်မာနိုင်ငံကပါဝင်ခြင်းမရှိတဲ့အတွက်ကြောင့်မလို့မလုံနိုင်ဘူးဆိုတာလည်းမမှန်ပါဘူ
းဟုတ်ကဲ့
သူလုံချင်လို့ရှိရင်လုံလို့ရပါတယ်ဆိုတာကိုကျွန်တော်ပြောပြပါတယ
်ဟုတ်ကဲ့ကျမတို့ဒီအချိန်ကန့်သတ်ကြောင့်မို့လို့အခုနဲ့ဒီမှာတင်မဲ့အဆုံးသတ်ချင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့ပြည်နိုင်ဆွေးနွေးပေးတဲ့သူတွေရောပါဝင်ဆွေးနွေးတဲ့သူတွေအားလုံးရောချီးစွတ်တင်ပါတယ်ရှင်
။ဆလုတ်သူမဆွန်မနဲ့အတူမခင်ကျွေရေးစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ခုတော့ကြားရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကောင်းအောင်ကပြောပြပေးပါဦ
း။တောင်ဆူရန်သမရဆယ်ဗကီယာနဲ့အတိုက်ခံတဲ့ပုံတို့အကြချုပ်စုထားတဲ့ပြစ်ခတ်ရစဲရေးသဘောတူညီချက်စတင်အသက်ဝင်ပြီး6နာရီလောက်ကြာမှာပဲဒီသဘောတူညီချက်ကျူးပြတ်ခဲ့ပြီးဘသူဘက်ကစတင်ပြီးတော့ပြစ်ခတ်တယ်ဆိုတာကိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲနေကြပါတယ်အစိုးရတက်တီဟာဝေါ်မျိုးကတပုံတွေကိုတိုက်ခိုက်တယ်လို့အတိုက်ခံတပုံပြောခွင့်ရဘက်ကပြောပြီးအစိုးရပြောခွင့်ရကလည်းတပုံတွေကစတင်တိုက်ခိုက်တာဖြစ်ပြီးတော့သူတို့ဟာစိန်ဝမ်းကွဲပြားနေကြသလိုဘသူကမှသူတို့ကိုထိန်းချုပ်လို့မရဖြစ်နေတယ်လို့ AP သတင်းဌာနကပြောကြားခဲ့ပါတယ်တရားမဝင်ရှေ့ပြောင်းဝင်ရောက်သူတွေကိုလုံးဝလက်သက်မခံတဲ့ဒေါ်နယ်ထရမ့်ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတဝန်းဒီယာနဲ့ချီတဲ့မျိုးကြီးတွေမှာဒီကနေ့ကန့်ကွက်ဆန္ဒပြကြဖို့ဒီလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့စီယုံလို့ဆိုသူတွေကစီစဉ်နေပါတယ်။ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေဒီကနေ့ဆက်လက်ကစားရမှာပထမပွဲဖြစ်တဲ့ပြင်သစ်နဲ့အာဂျင်တီးနားတို့အခုကစားနေကြပါတယ်။အခုချိန်ထိပြင်သစ်က၄ဂိုးအာဂျင်တီးနားက၂ဂိုးသွင်းထားပါတယ်ခင်ဗျာ။
တရင်အချင်းချက်ကိုကောင်းအောင်ပြင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမှုကမဆုံမဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VO American အတန်းမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ25 kHz 15.53ညလိုင်းဒိုမီတာ30 kHz 11.83ညလိုင်းဒိုမီတာ57 kHz 9.33နဲ့လိုင်းလာမီတာ190 kHz 15.5တို့ကနေဖန်ယူနာဆင်နေပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VO Echo အပင်းနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မှနှံလောပါ
This program has come to you from the Voice of America, Washington.